Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2018ခုနှစ်ဧပြီလ4ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190ကနေနားဆင်နိုင်ကြလို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲသတင်းတွေကိုကိုဝင်းမင်းနဲ့တူချင်ညာပြေးသွားမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ပါစီးရီးယားနိုင်ငံကအမေရိကန်နေစစ်တပ်တွေကိုပြန်လည်ခေါ်ယူမယ်လို့ထပ်မံပြောကြားလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်အောင်စုရဲ့ဒီ50ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်သွားမယ်လို့ဒီကနေ့ကြေညာလိုက်ပါတယ်ဒါလို့ထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ဒီကနေ့ရခိုင်ပြည်နယ်ကိုသွားခဲ့တဲ့ကုလလူသားချင်းစာနာမှုဆိုင်ရာလက်ထောက်တွေ့ရမှုချုပ်ရဲ့ခီးစဉ်မှာလွန်ခဲ့တဲ့6နှစ်ကလေးကစောက်ထားခဲ့တဲ့နေအိမ်တွေပျက်စီးယိုယွင်းလာနေတာကိုမြင်တွေ့ခဲ့ရတဲ့အကြောင်း
The main concern is the conditions in the camps. These are shelters in the camps that were built temporarily in 2012.
ကုလလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA ပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တစ်ချိန်တည်းမှာရခိုင်ပြည်နယ်အကြက်တဲပါဝင်မြန်မာပြည်ကစိန်ခေါ်မှုတွေကိုလေ့လာမဲ့အမေရိကန်လွှတ်တော်ဝန်ထမ်းတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့လည်းရခိုင်အစိုးရတာဝန်ရှိသူတွေနိုင်ငံရေးပါတီတွေနဲ့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာပြည်ဆိုင်ရာနှီးဖြူဟာတဲ့ရေးဆွဲရေးမှာအရက်ဖက်ကအတံတွေပါဝင်ရေးဆွေးနွေးပွဲနဲ့တခါနိုင်ငံတကာသတင်းလွှာမှာတော့ရုရှားတန်တမန်တွေကိုမောင်းထုတ်ပြီးတဲ့နောက်အမေရိကန်သမ္မတကရုရှားသမ္မတကိုအိမ်ပြူတော်မှာတွေ့ဖို့တယ်လီဖုန်းနဲ့ဖိတ်ကြားခဲ့ပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပါမယ်ရှင
်။အမေရိကန်နဲ့မက္ကဆီကိုနယ်ဆက်မှာနောက်ထပ်တရားမဝင်ဝင်ရောက်လာသူတွေကိုဟန်တားနိုင်အောင်အမေရိကန်တပ်တွေကိုခြားထားမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာသတင်းတော်တွေကိုပြောပါတယ်ဒါဟာအမေရိကန်တွေလုပ်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့ထင်မြင်ကြောင်းသမ္မတထရမ့်ကအင်ပီရောမှာအင်္ဂါနေ့နေ့လည်းကကျင်းပတဲ့အစည်းအဝေးတစ်ခုအတွင်ပြောဆိုသွားပါတယ်သမ္မတထရမ့်အစိုးရဖွဲ့ရဲ့မဟာဗျူဟာတွေကိုပြန်လည်သုံးသပ်ညွှန်ကြားတဲ့အစည်းအဝေးမှာကာကွယ်ရေးဝန်ကြီး James Mattis ပြည်ထောင်စုဝန်ကြီး Christian Nielsen ရှင်းနေကြ Jeff Session အပါအဝင်အစိုးရဝန်ကြီးတော်တော်များများတက်ရောက်ပါတယ် National Guard လို့ခေါ်တဲ့ American ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုအစင်းသင်းပြင်ဆင်ဖို့မူရစ်စေဝါမှုကုန်ကူးမှုတွေနောက်ဒီကုန်ကူးမှုတွေနဲ့ဆက်ဆက်နေတဲ့အစွမ်းရောင်အကြမ်းဖက်မှုတွေတခါဒီတရားမဝင်မှောက်ကိုကုန်ကူးနေတဲ့အဖွဲ့အစည်းတွေရဲ့အမျက်ထုတ်သုံးချတာကိုခံရတဲ့တရားရေးဆိုင်ရာဟာကွက်တွေတားမြစ်နိုင်ရေးအရေးပေါ်ဥပဒေပြုဖို့လွတ်တော်ကိုဖိအားပေးတိုက်တွန်းဖို့လည်းဆွေးနွေးကြပါတယ်။နေဆက်ကိုစစ်တပ်ဆီလုံးမယ်ဆိုတဲ့ကိစ္စကိုတော့အင်ပီရိုနဲ့ဆွေးနွေးတိုင်ပင်နေတယ်လို့ပင်ကွန်စစ်ဌာနချုပ်ကပြောပါရခင်ဗျာ။
အမေရိကန်သမ္မတရွေးကောက်ပွဲတုန်းကရုရှားရဲ့ဝင်ရောက်ဆက်ဖက်မှုပေါ်စုံစမ်းစစ်ဆေးတင်သူတွေထဲမှာသမ္မတဒေါ်နယ်ထရမ့်ကိုထည့်ထားပေမဲ့ရာဇဝတ်မှုကျူးလွန်သူအဖြစ်စစ်ဆေးဖို့သတ်မှတ်မထားကြောင်းအထူးစုံစမ်းရေးမှူးကထုတ်ပြောခဲ့ပါတယ်။ဒီမှုစုံစမ်းစစ်ဆေးမှုရောဘတ်မူလာအနေနဲ့သမ္မတထရမ့်ရဲ့ရှေ့နေတွေကိုပြီးခဲ့တဲ့လတုန်းကပဲတွေ့ဆုံရမှာအခုလိုပြောခဲ့တယ်လို့ Washington Post သတင်းစာကမနေ့ကဖော်ထုတ်ရေးသားလိုက်ပါတယ်။အခုလို Mr. မူလာရဲ့ပြောဆိုချက်တွေပြောဆိုချက်ပေါ်သမ္မတထရမ့်နဲ့အနီးကပ်လုပ်နေသူတွေကတော့သမ္မတထရမ့်အနေနဲ့ရာဇဝတ်မှုကင်းတဲ့အရေးယူခံရနိုင်ခြင်းနည်းတယ်ဆိုတာကိုအာမခံတဲ့သဘောဖြစ်တယ်လို့အတိအပယ်ဖွင့်ဆိုခဲ့ကြောင်း Washington Post သတင်းစာကဖော်ပြခဲ့ပါတယ်။ဒါပေမဲ့လည်းတခြားလူတွေကတော့မူလာအနေနဲ့သမ္မတထရမ့်ကိုတွစ်ဆုံစစ်ဆေးနိုင်ဖို့ဆွဲဆောင်တဲ့အနေနဲ့မျှခေါ်လိုက်တာဖြစ်ပြီးလူတွေစစ်ဆေးခံမယ်ဆိုရင်ဥပဒေကြောင်းအရနောက်မှ NDA ပိုကြီးသွားနိုင်တယ်လို့သတိပေးနေကြပါတယ်။2016 American သမ္မတရွေးကောက်ပွဲကိုရုရှားဘက်ကဝင်ဆက်ဖက်ခဲ့ရမှာသမ္မတထရမ့်ရဲ့မဲဆွယ်စီရင်မှုတွေနဲ့ပူးပေါင်းမှုရှိမရှိစုံစမ်းစစ်ဆေးမှုအတွင်းသမ္မတထရမ့်ကိုပါစစ်ဆေးဖို့ထရမ့်ရဲ့ရှေ့နေတွေနဲ့အထူးစုံစမ်းစစ်ဆေးမှုမူလာတို့ပြီးခဲ့တဲ့မတ်လကတည်ထောင်နှိမ့်နိုင်ခဲ့ကြပါတယ်ဒီနှိမ့်နိုင်မှုတွေနဲ့နှိစက်တဲ့လူတော်တော်များစီကသတင်းချက်လက်တွေကိုအခြေခံပြီး Washington Post သတင်းစာကအခုလိုဖောက်ချလိုက်တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးရီးယားနိုင်ငံကအမေရိကန်စစ်တပ်တွေပြန်လည်ခေါ်ယူဖို့အချိန်ကြာရောက်ပြီလို့ပြောဆိုထားတာနဲ့ပတ်သက်ပြီးတော့ထပ်လောင်းပြီးတော့အတည်ပြုပြောကြားပါရယ်အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ဖို့တိုက်တွန်းထားတဲ့ကြားမှာပဲသမ္မတကအခုလိုထပ်လောင်းပြောကြားလိုက်တာပါအမေရိကန်ပြည်အောင်စုကိုပြန်လည်တည်ဆောက်ဖို့လိုအပ်နေပြီးလွန်ခဲ့တဲ့18နှစ်အတွင်း9 trillion လောက်သုံးဆွဲခဲ့ပေမဲ့ဘာမှအကျိုးမဖြစ်ထွန်းခဲ့ဘူးလို့ Baltic Data ခေါင်းဆောင်တွေနဲ့အတူကျင်းပတဲ့ Imperial ကသတင်းစာရှင်းလင်းပွဲအတွင်းသမ္မတကအခုလိုပြောရတယ်အမေရိကန်ပြည်အောင်စုအနေနဲ့ IS အချမ်းဖက်အုပ်စုကိုအောင်မြင်မြင်နှိမ့်သိမ်းတိုက်ခိုက်နိုင်ခဲ့ပြီးအခုခါမှာတော့တပ်ဖွဲ့ဝင်တွေအိမ်ပြန်လာကြဖို့အချိန်တန်ပြီလို့သမ္မတကပြောပါရယ်စီးရီးယားရေးနဲ့ပတ်သက်ပြီးသမ္မတကအခုလိုပြောဆိုနေပေမယ့်တချို့အမေရိကန်ထိပ်တန်းအင်အားရှိတွေကတော့ ဆီးရီးယားမှာ IS တွေကိုဆက်လက်ချေမှုန်းနေစေဖြစ်ပြီးဒီလုပ်ငန်းစဉ်တွေမပြီးဆုံးသေးဘူးလို့ပြောပါရယ် IS တွေကဒေသတွေမှာချင်းချောက်မှုတည်းရဲ့ဖြစ်နေတာကြောင့် American တပ်ဖွဲ့တွေအနေနဲ့အခုလိုဆီးရီးယားကပြန်လည်ဆုတ်ခွာမှာနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်း Kurdish နဲ့ Iraq အရာရှိတွေကလည်းပြောကြားပါရယ်ခင်ဗျာ
ဒီနေ့ဟာအမေရိကန်မှာထင်ရှားတဲ့ပြည်သူ့အခွင့်အရေးတောင်းဆိုမှုကောင်ဆောင် Nobel ငြိမ်းချမ်းရေးဆုရှင်ဒေါက်တာမာတင်လူသာကင်လှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့အနှစ်90မြောက်နေ့ဖြစ်ပါတယ်။1968ခုနှစ်အပြီး4ရက်နေ့တုန်းကဒေါက်တာကင်းကျဆင်းခဲ့ရတဲ့တနစင်ပြည်နယ် Memphis မြို့မှာဒေါက်တာကင်းရဲ့သားသမီးတွေနဲ့အများလေးစားခံပုဂ္ဂိုလ်တွေမင်းညားကဆွေးကြပြီးသူတောင်းဆိုခဲ့တဲ့လူမျိုးရေးစီးပွားရေးဆိုင်ရာတရားမျှတမှုတွေကိုထပ်မံတောင်းဆိုလိုက်ကြပါတယ်။ဒေါက်တာကင်းရဲ့အငယ်ဆုံးသမီးဒေါက်တာဘာနစ်ကင်းကသူမတို့အနေနဲ့လူသက်သမားရဲ့ကြည်စံအောက်မှာဖခင်ကောင်းတစ်ယောက်ကိုဆုံးရှုံးခဲ့ရတယ်။နောက်ဒီလှုပ်ချံသူကိုတိထားတဲ့သူမရဲ့ဦးလေးလည်းရေကူးကန်ထဲမှာလှည့်ဝတ်ဆန်းကျယ်စွာတည်ဆုံးခဲ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။ African Nova American နိုင်ငံသားရှေ့နေဒေါက်တာကင်းရဲ့သားကြီး Martin Luther King III ကလည်းအခုမကြာသေးခင်လေးကပဲ California ပြည်နယ် San Clemente မြို့မှာနောက် African Nova American နိုင်ငံသားခလေးဖခင်သူရဲတွေပြစ်ဒဏ်ခံခဲ့ရတာထတ်ချုံခဲ့ရသေးတယ်။ဒီအတွက်အခုချက်ချင်းတရားမျှတမှုရအောင်ဆောင်ကျဉ်းပေးရမယ်လို့တောင်းဆိုလိုက်ပါတယ်။ဒေါက်တာကင်းကိုယ်တိုင်လည်းလှုပ်ကြံမခံရခင်လေးမှာလူမဲမခွဲခြားပဲလူမျိုးရေးတရားမျှတမှုတွေဟောပြောခဲ့ရမှာဒီနေ့အထိအများအမှတ်ရနေတဲ့စကားရလေးကတော့ကျွန်တော်တို့အနေနဲ့လာမယ့်ရက်ပိုင်းတွေတဲ့ဒုက္ခတွေကြုံရလိမ့်မယ်ဒီဒုက္ခတွေကိုကျွန်တော်မမှုဘူးကျွန်တော်ကတောင်ထစ်ကိုရောက်ဖူးပြီးပြီလေဒီကနေ့အားလုံးကိုပဲဒီကအားလုံးလိုပဲကျွန်တော်လည်းအသက်ရှိရှိနေချင်ပါတယ်ဒါပေမဲ့အခုအဲ့ဒါကိုအလေးမပေးနိုင်တော့ဘူးဖျားသခင်ဆန္ဒအတိုင်းပဲဆက်လုပ်ဖို့ဆန္ဒပြုထားလိုက်ပြီးဖျားသခင်အလိုတိုင်းကျွန်တော်ဒီတောင်ထက်ကိုတက်ခဲ့တယ်တောင်တစ်ဖက်မှာရှိနေတဲ့အားလုံးလူချင်းတဲ့တိုင်းပြည်ကြီးကိုတွေ့ခဲ့တယ်အဲ့ဒီကိုခမရတို့နဲ့တူကျွန်တော်ရောက်ချင်မှရောက်နိုင်တော့မယ်ဒါပေမဲ့အားလုံးကိုသိစေချင်တာကကျွန်တော်တို့ပြည်သူတွေနဲ့အနေနဲ့ဒီကြီးမန်းထတဲ့နေရာကိုရောက်မှဖြစ်တယ်လို့ပြောခဲ့ပါတယ်တချိန်ကလူမဲခွဲခြားခဲ့တဲ့အမေရိကန်ပြည်ထောင်စုမှာ1964ခုနှစ်အရသာအခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မဲပေးပိုင်ခွင့်ဥပဒေတွေကိုပြဋ္ဌာန်းနိုင်အောင်ဥဆောင်ဆန္ဒပြတောင်းဆိုခဲ့တဲ့မာတင်လူသာကင်ကဘာကျော်ပြောခဲ့တဲ့ပူကောင်းတဲ့နာဂတ်အိမ်မက်ကတော့နှစ်90ကြာလာပြီမဲ့အများကြီးမှရှင်သန်နေစေဖြစ်ပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဟိုတုန်းကညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာတရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုကဘီလီယံ50တန်ဖိုးရှိတဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်သွားမယ်လို့ဒီကနေ့ကြေညာလိုက်ပါတယ်အမေရိကန်ဘက်ကတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ဆောင်ရွက်ပြီးတရုတ်ဘက်ကအခုလိုလက်တုံပြန်လာပါပေပီဇက်လေရင်နဲ့ကာဆာရာတွေအပါအဝင်အမေရိကန်သွင်းကုန်106မြို့ပေါ်အခွန်25ရာခိုင်နှုန်းတိုးကောက်ဖို့အစီအစဉ်မှာတရုတ်အနေနဲ့ဒီလိုစတင်အခွန်တိုးကောက်ဖို့ဟာအမေရိကန်ဘက်ကဘယ်ချင်းအခွန်တိုးကောက်မလဲဆိုတဲ့အပေါ်မှာမူတည်တယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြောထားပါဗျ။လွန်ခဲ့တဲ့လကတရုတ်သွင်းကုန်50ဘီလီယံပမာဏအပေါ်အခွန်တိုးကောက်မယ်လို့သမ္မတထရမ့်ကကြေညာခဲ့ပြီးအင်္ဂါနေ့ကတော့လေကြောင်းနဲ့အာကာသဆိုင်ရာစေဘဆိုင်ရာနဲ့ဤပညာဆိုင်ရာထုတ်ကုန်ဤအပါအဝင်တရုတ်သွင်းကုန်1300ရဲ့စည်းင်းကိုအမေရိကန်ကုန်သွယ်ရေးအရာရှိတွေကထုတ်ပြန်ခဲ့ပါတယ်တရုတ်အစိုးရဟာနိုင်ငံခြားကလာရောက်လုပ်ကိုင်တဲ့ကုမ္ပဏီတွေအနေနဲ့ဤပညာအချက်လက်တွေသူတို့ကိုပေးဖို့ဖိအားပေးခဲ့ကြောင်းလည်းအမေရိကန်ဘက်ကဆွဆွဲပါတယ်တရုတ်ဒုကုန်သွယ်ရေးဝန်ကြီးဝမ်ချိုဝမ်ကအခုလိုဆွဆွဲမှုဟာအခြေမြစ်မရှိသလိုကုန်သွယ်ရေးအငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအနေနဲ့ဆွေးနွေးအဖြေရှာသွားလိုပေမဲ့အမေရိကန်ဘက်ကတင်းတင်းမာမာကင်တွင်မယ်ဆိုရင်တော့တရုတ်ဘက်ကလည်းအလားတူတုံ့ပြန်မယ်လို့ပြောရတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲတွေဖြစ်လာနိုင်မလားဆိုတဲ့စိုးရိမ်မှုတွေကြောင့်ဈေးကွက်မှာလည်းပဲကျဆင်းနေပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့နီးက YouTube လူမှုကွန်ရက်ကုမ္ပဏီဝင်းတွင်းကိုအမျိုးသမီးတူဘားချောင်တနက်နဲ့ဝင်ပစ်ခဲ့တယ်လို့ဆိုတာကိုပြည်နယ်ရဲတွေစုံစမ်းစစ်ဆေးနေပါပြီ။ဒီပစ်ခတ်မှုကြောင့်လူ3ဦးထဏ်ရာရသွားပြီးပစ်ခတ်သူအမျိုးသမီးကတော့သူ့ကိုယ်သူအဆုံးစီရင်သွားပါတယ်။တန်ရရသွားသူတွေကမြို့သူမျိုးနှစ်ဦးရဲ့အခြေအနေဟာတည်ငြိမ်နေပေမဲ့အမျိုးသားတူရဲ့အခြေအနေကတော့စိုးရိမ်ရတယ်လို့ဆန်ဖရန်စစ္စကိုဆေးရုံပြောခွင့်ရသူကမနေ့နှောင်းပိုင်းမှာပြောလိုက်ပါတယ်။ပြစ်ခတ်သူနဲ့တန်ရရသွားသူတွေရဲ့တည်ငြိမ်အသေးစိတ်တွေကိုပို့ပြီးထုတ်ပြန်နိုင်မယ်လို့မျှော်လင့်ကြောင်းလဲဆန်ဘရူနိုရဲ့ဌာနကဒီနေ့ထုတ်ပြလိုက်ပါတယ်။တကယ်တော့ပြစ်ခတ်သူဟာဆန်ဒီယေဂိုမြို့ကအသက်39နှစ်အရွယ်နာဂျင်းနာဂျာဖီအာကရန်ဆိုသူဖြစ်ပြီးတန်ရရသွားသူတွေကိုလူချင်းသိတဲ့တပ်တွေထောက်ထားတွေမတွေ့ရသေးတဲ့အပြင်တယောက်ယောက်ကိုအဓိကပြစ်မှတ်ထားပြီးပြစ်ခတ်ခဲ့ပုံလည်းမရဘူးလို့ရဲရဲရှိတွေကပြောပါတယ်ခင်ဗျ။
အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒူးစ်ပြည်နယ်မှာတနင်္လာနေ့ကအာဖဂန်လူတွေရဲ့တိုက်ခိုက်မှုကြောင့်အရသာ5ဦးတက်မနေအပါအဝင်စစ်သည်ကြော35ဦးသေဆုံးသွားတယ်လို့အာဖဂန်ရရှိတွေကပြောပါတယ်။အဲ့ဒီမတိုင်ခင်တရက်တုန်းကလည်း ဒက်ရှိတီအာချီခရိုင်တွင်တက်ခိုက်မှုကြောင့်အရသား55ယောက်ဒဏ်ရာရသွားတယ်လို့ကွန်ဒက်စ်ပီနယ်အုပ်ချုပ်ရေးမှူးပြောခွင့်ရနီမတ်ချူလာတာမိုရီကပြောပါတယ်ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့အခုခါမှစုံစမ်းနေပြီဖြစ်ကြောင်းလည်းသူကပြောပါတယ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရမိုဟာမက်ရမန်ဒစ်ကဒီကွန်ဒက်စ်ပီနယ်အတွင်းတာလီဘန်အကြမ်းဖက်သမားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတေဆုံးသူတွေထဲမှာခေါင်းဆောင်အဆင့်9ဦးလောက်ပါတယ်လို့ပြောပါတယ်အဲဒီဒေတာအတွင်းစီးရေးပြပွဲကျင်းပဖို့အကြမ်းဖက်စစ်သွေးကြအများပြားရောက်ရှိနေကြတယ်လို့လည်းသူကဆိုပါတယ်တာလီဘန်တွေထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အာဖဂန်နစ္စတန်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းစာတင်ကြောင်းဒါမှမဟုတ်အစ္စလမ်ဘာသာရေးကြောင်းတွေထိမှန်ခဲ့ပြီးဘာသာရေးဆရာကျောင်းသားနဲ့အရက်သား100လောက်ထိခဲ့တဲ့ရန်ရခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံကထင်ရှားတဲ့ဟာဘာဒရာအမိုးခုံးဘော်ကိုလူတူးတွေတက်သွားတာကြောင့်ဒီနေ့မနေ့ရုံးတဲ့ချိန်မှာစစ်တနီမြို့တော်တဲ့အကြီးကျယ်လမ်းပိတ်သွားခဲ့ပြီးသူ့ကိုဖမ်းဆီးထိန်သိမ်းထားလိုက်ပါပြီစစ်တနီမြို့ထဲနဲ့မြောက်ဘက်ကမ်းခြေကိုဆက်သွယ်ထားတဲ့ကမ္ဘာအမြင့်ဆုံးတမနီတရားအမိုးခုံးဘော်ကိုဒီလူမနေ့စောကြီးတွေတက်သွားခဲ့တာကြောင့်မြို့ထဲကားသွားလာရက်တလောက်ဖြစ်သွားပြီးသူပြန်ဆင်းလာဖို့ရဲတွေကဖြောင်းဖြားခဲ့ရမှာ၄နာရီကျော်ကြာသွားခဲ့ပါတယ်စိတ်မနှံသူလူကြီးစခန္ဓာအပြီးအသက်40ကျော်အရွယ်ရှိတဲ့ဒီလူဟာမနေ့9နာရီခွဲနှောင်းပိုင်းမှာမှဒီစစ်တနီမြို့မှာလှပထင်ရှားတဲ့တရားဘော်ကနေဆင်းလာပြီးအနာခဆေးရုံကိုချက်ချင်းပို့ဒီနေအောင်ထိန်းထားနိုင်ခဲ့တယ်လို့ရဲတွေကဆိုပါတယ်ဒါပေမဲ့ဘာကြောင့်သူအခုလိုလုပ်ခဲ့ရတယ်ဆိုတော့ကတော့ရဲတွေကမရှင်းပြခဲ့ပါဘူးဒီနေ့နှောင်းပိုင်းမှာတော့သူ့အနေနဲ့တရားစွဲခံရဖို့ရှိနေပါတယ်ခင်ဗျာ
ဘုရားနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါရှင်ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်တွင်ရင်မှုချုပ်အာဆူလာမူလာဟာဒီကနေ့ရခိုင်ပြည်နယ်မှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့သလို IDP ခေါ်ပြည်တွင်းရွှေ့ပြောင်းဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ် IDP စခန်းတွေကိုရောက်ချိန်မှာစခန်းတွင်းကနေအိမ်တွေဟာယာယီဆောက်လုပ်ထားတာဖြစ်ပြီးနှစ်ကာလကြာရှည်လာတဲ့အတွက်ရိုးရင်းပျက်စီးလာနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA ရဲ့ပြောခွင့်ရသူကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစွာကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီလနှစ်ရက်နေ့ကမြန်မာပြည်ကိုရောက်ရှိလာတဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလွန်ဘွဲလာဟာဒီကနေ့မနက်ပိုင်းမှာရခိုင်ပြည်နယ်ကိုရောက်ရှိခဲ့ပါတယ်မနက်ခင်းပိုင်းမှာတော့ IDP ကပြည်တွင်းပြောင်းရွှေ့ဒုက္ခသည်စခန်းတစ်ခုနဲ့ပြန်လည်နေရာချထားရေးနေရာနှစ်ခုကိုတွားရောက်ခဲ့သလိုမွန်လွဲပိုင်းမှာ UN နဲ့ပူးပေါင်းဆောင်ရွက်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့ NGO အဖွဲ့တွေနဲ့တွေ့ဆုံပါတယ်ညနေ3နာရီလောက်မှာတော့ရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်စခိုင်းပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးတဲ့အခြေအနေကိုကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမွယ်လာနဲ့အတူလိုက်ပါသွားတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA ရဲ့ပြောခွင့်ရသူပယ်ရိုပယ်ရွန်ကအခုလိုပြောပါတယ
် So the chief minister was not there. So I think it was with state secretary, planning minister and a few of the other state ministers.
တွေ့ဆုံပွဲမှာရခိုင်ပြည်နယ်အစိုးရအတွင်းမှစီမံကိန်းဝန်ကြီးနဲ့တခြားပြည်နယ်ဝန်ကြီးတူဦးနဲ့သာတွေ့ခဲ့ရပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ကတော့နေပြည်တော်မှာရှိနေတော့ရခိုင်ပြည်နယ်မှာမရှိပါဘူး
။အဓိကဆွေးနွေးတဲ့အချက်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။မနက်ခင်းပိုင်းကတော့မွတ်စလင် IDP တွေနေထိုင်တဲ့ဓားပိုင်စခန်းတက်ကြဲပြင်းစခန်းနဲ့အောင်မင်္ဂလာရက်ွက်တို့အပြင်ရခိုင်လူမျိုးတွေနေထိုင်တဲ့မင်းကန်ပြန်လည်ထူထောင်ရေးစခန်းကိုလည်းတွားရောက်ခဲ့ပါတယ်။မွတ်စလင် IDP စခန်းတွေဖြစ်တဲ့ဓားပိုင်စခန်းမှာလူ 11,300 နဲ့တက်ကြဲပြင်းစခန်းမှာလူ 9,800 ရှိပြီးရခိုင်လူမျိုးတွေနေထိုင်တဲ့မင်းကန်စခန်းမှာတော့လူ 900 လောက်ရှိနေပါတယ်။စခန်းတွေမှာတွားရောက်စဉ်တွေ့ကြုံရတဲ့အခြေအနေကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယူ UNOCHA ရဲ့ပြောခွင့်ရသူပယ်ရိုပရွန်ကအခုလိုပြောပါတယ်
Well, clearly the main concern is conditions in the camps. These are shelters in the camps that were built temporarily.
IDB's ကနေ2012ခုနှစ်ကယာယီတည်ဆောက်ထားတာဖြစ်တာကြောင့်အခုဆိုရင်6နှစ်နီးပါးရှိပြီဖြစ်ပါတယ်။စခန်းကနေအိမ်တွေရဲ့အခြေအနေဟာရိုးရင်းပျက်စီးလာနေပါတယ်။နောက်ပြီးတော့စားဝတ်နေရေးနဲ့ကျန်းမာရေးဆောင်ရှောက်မှု၊ဆေးဝါးထောက်ပံ့မှုအရေးတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။
ဒီလိုစခန်းတွေကိုတွားရောက်ရမှာတော့အစိုးရတာဝန်ရှိသူတွေလိုက်ပါတာမရှိပဲ ITP တွေနဲ့လွတ်လွတ်လပ်လပ်တွဲဆုံဆွေးနွေးခွင့်ရကြောင်းလည်းပြောပါတယ်ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမွိုင်လာဟာဒီလ3ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးမြန်မာနိုင်ငံရင်ဆိုင်နေရတဲ့စာနာမှုဆိုင်ရာအကူအညီပေးရေးစင်ခေါ်မှုတွေကိုမြန်မာနဲ့ကုလသမဂ္ဂအကူအညီပေးရေးယုံတို့ဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာကိုဆွေးနွေးခဲ့ပါတယ် ၃ရက်နေ့မနက်ပိုင်းမှာတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီး၊နေဆက်ရေးရာဝန်ကြီး၊ကာကွယ်ရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ်ဟာမနက်ဖြန်မှာတော့ရခိုင်ပြည်နယ်ကဒေသတချို့ကိုတွားရောက်ဖွယ်ရှိပြီးညနေပိုင်းမှာတော့ရန်ကုန်ကိုပြည်လည်ထွက်ခွာဖို့ရှိနေပါတယ်။
ကမ္ဘောဇာပြပြခဲ့တာပါရှင်။ရခိုင်ပြည်နယ်တအတဲပါဝင်မြန်မာနိုင်ငံကြုံရတဲ့စင်ခေါ်မှုတွေကိုလေ့လာခဲ့ခတ်ဖို့ရောက်လာတဲ့အမေရိကန်လွှတ်တော်ဝန်ထမ်းတွေပါတဲ့ကိုယ်စားလှယ်ဖွဲ့ဟာဒီသတင်းပတ်ထက်မှာပဲရခိုင်ဆိုရတာဝန်ရှိသူတွေနိုင်ငံရေးပါတီတွေနဲ့ဒုက္ခသည်တွေကိုတွားရောက်တည်ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ပြည်သူထောက်ခံမှုအများဆုံးရနေတဲ့ရခိုင်အမျိုးသားပါတီကတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးကိုမူအားဖြင့်လက်ခံပေးမယ်။အစိုးရရဲ့သတ်မှတ်ချက်တွေအတိုင်းတော့လိုက်နာဖို့လိုတယ်လို့ပြောခဲ့တာပါ။မတ်တန်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအကြီးအကဲတာဝန်ခံရှာလတ်အိုဒမ်မိုးဦးဆောင်တဲ့အထက်နယ်အောက်လွှတ်တော်နှစ်ယောက်ကနိုင်ငံခြားဆက်ဆံရေးကော်မတီတွေကဝန်ထမ်းအဖွဲ့နောက်အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတာဝန်ရှိသူတွေမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးမြန်မာဒီမိုကရေစီအရေးရခိုင်ဒေသအရေးတွေကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်လွှတ်တော်နှစ်ယောက်ကနိုင်ငံခြားရေးရာကော်မတီကဝန်ထမ်းအဖွဲ့ရဲ့ရန်ကုန်နေပြည်တော်နဲ့ရခိုင်ဒေသခီးစဉ်တွေနဲ့ပတ်သက်လို့တော့မြန်မာဆိုင်ရာအမေရိကန်တန်ယုံတာဝန်ရှိသူတဦးကအခုလိုပြောပါတယ်။
They were visiting to learn more about how the United States can support
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေရခိုင်ပြည်နယ်နဲ့နိုင်ငံတော်ကညီညာရေးဖွံ့ဖြိုးရေးနဲ့တာဝန်ခံမှုတွေအတွက်ကြိုးပမ်းမှုတွေမှာအမေရိကန်အနေနဲ့ဘယ်လိုအားပေးကူညီနိုင်မလဲဆိုတာကိုပိုပြီးနားလည်သိရှိနိုင်မှုတွားရောက်လည်လာခဲ့ကြတာဖြစ်ပါတယ်
။အမေရိကန်ကိုယ်စားလှယ်အဖွဲ့ကရခိုင်ဆိုရတာဝန်ရှိသူတွေနဲ့စစ်တွေမြို့မှာမနေ့ကတွေ့ဆုံဆွေးနွေးပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးနဲ့ပြန်လည်နေရာချထားရေးမြန်မာဘက်ကဆောင်ရွက်နေတာတွေနေရာစွန့်ခွာထွက်ပြေးသူတွေကိုလက်ခံရေးစခန်းတွေဂျားစခန်းတွေတိစောက်ထားမှုကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့အကူအညီတွေအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေတာတွင်သတင်းတောက်တွေသတင်းရယူခွင့်စရာတွေကိုရခိုင်အစိုးရနဲ့ဆွေးနွေးကြတာပါမြန်မာဆိုင်ရာအမေရိကန်တန်ယုံတာဝန်ခံတဦးကတော့အခုလိုပြောပါတယ်
We hope that there will be increased understanding on all sides about US policy in Myanmar.
မြန်မာနိုင်ငံပေါ်အမေရိကန်ရဲ့ဘူဝါဒနဲ့ပတ်သက်လို့သက်ဆိုင်သူတွေအားလုံးကြားမှာနားလည်မှုတွေပိုရရှိလာဖို့ကျွန်တော်တို့မျှော်လင့်ပါတယ်။လွှတ်တော်ဝန်ထမ်းတွေလေ့လာကြားသိခဲ့ရတဲ့သတင်းအချက်လက်တွေရန်ကုန်နေပြည်တော်နဲ့ရခိုင်ပြည်နယ်တွေမှာကြားသိခဲ့ရတဲ့သဘောထားအမြင်တွေဟာမြန်မာနိုင်ငံပေါ်ဘူဝါဒတွေချမှတ်ရမှာအထောက်အကူပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။
ရခိုင်ပြည်နယ်ခီးစင်မှာတော့နိုင်ငံရေးပါတီတွေတက်ကြွပြင်းတဲ့အောင်မင်္ဂလာရက်ခွက်ကအစ္စလမ်ဘာသာဝင်တွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကကိုယ်စားလှယ်တွေနဲ့လည်းအမေရိကန်လွှတ်တော်ဝန်ထမ်းအဖွဲ့ကတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ပြည်သူထောက်ခံမှုအများဆုံးရထားတဲ့ရခိုင်အမျိုးသားပါတီ ANP တာဝန်ရှိသူတွေနဲ့တွေ့ဆုံတာမှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေဌာနပြောင်းရေးလုပ်ငန်းစဉ်ဒီလူတွေနေရာရင်းမှာပြန်နေရင်လူမှုအတိုင်းဝိုင်းနှစ်ခုကြားတဟဇာတဖြစ်ပါမလားဆိုတာတွေအပြင်ဒုက္ခတွေပြန်လဲလက်ခံရေးလုပ်ငန်းစဉ်အပေါ်မြန်မာအစိုးရပေါ်သဘောထားတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌဒေါ်အေးနုစိန်ကတော့ဒုက္ခတွေပြန်လက်ခံရေးဆိုတာကိုမူအားဖြင့်သဘောတူတဲ့အကြောင်း VOE ကိုပြောပါတယ်
။ဒီနိုင်ငံကပြောနေအထောက်အားတွေပြသနိုင်ရည်တွေဆိုရင်တော့အဲလက်ခံပြင်းနေဆိုတော့ဂျီဘူးရမှုတော့ရှိ
ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေအနေနဲ့စန္ဒအလျောက်ပြန်လာဖို့ဆိုတဲ့အပေါ်မှာမေးခွန်းထုတ်ပြီးပြန်လာမယ်ဆိုရင်လည်းအစိုးရရဲ့အစီအစဉ်အတိုင်းလိုက်နိုင်ရမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါ်အင်းနုစိန်ကပြောပါတယ
်ပြန်လာမယ်ဆိုတာချက်ဟိုဘက်ကလူတွေတကယ်ပဲပြန်လာရှင်သလားပြန်လာကြမယ်ဆိုရင်ဒီနိုင်ငံမှာနေနေဆိုရင်ဒီနိုင်ငံကနေရာချထားရင်ပတ်သက်ပြီးတော့အစိုးရရဲ့အစီအမံတွေရှိတယ်။အဲ့တော့အခုပြန်နေနေရာချထားရင်ကတော့အစိုးရရဲ့အစီအမံနဲ့ဆိုင်တယ်ဒီနိုင်ငံမှာနေရင်တော့အစိုးရရဲ့အစီအမံကိုတော့နိုင်ငံဘက်တာဝန်ရှိတယ်ဆိုတာမျိုးတွေကျမတို့ဘက်ကဆွေးနွေးကြပါလေ
။ရခိုင်ပြည်နယ်တွင်းအချမ်းဖတ်မှုတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်းသိန်းချီထွက်ပြေးခဲ့မှုအပေါ်အစိုးရကကင်တွယ်ဖြည့်ရှင်းဖို့ကြိုးစားတဲ့နေရာမှာရခိုင်ပြည်နယ်တွင်းကအဓိကချတဲ့ရခိုင်မျိုးသားပါတီရဲ့သဘောထားကို နိုင်ငံတကာတန်တမန်တွေအချင်းချင်းလာရောက်ဆွေးနွေးမေးမြန်းပေးမယ်လို့မြန်မာအစိုးရဘက်ကတော့မေးမြန်းတာမျိုးမရှိဘူးလို့လည်းဒေါ်အင်းနုစိန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲ့ကလူ800တို့ကတော့မြန်မာအစိုးရဘက်ကစီးစစ်ပြီးစီးသွားပြီဖြစ်ပြီးဒီလူတွေကိုလက်ခံဖို့အသင့်ရှိပြီလို့လဲဘင်္ဂလားဒေ့ရှ်ဘက်ကိုအကြောင်းကြားထားပါတယ်ရှင်
။မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါရှင်။အခု EU ကိုယ်စားလှယ်တွေကမြန်မာအရက်ဖက်ဖွဲ့တွေရဲ့အတန်းကိုကြားရဖို့တွေ့ဆုံဆွေးနွေးပွဲတစ်ခုကျင်းပခဲ့တာကိုလည်းပြောပြပါမယ်။ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့နီးဖြူဟာတစ်ရေးဆွဲရမှာအရက်ဖက်အဖွဲ့အစည်းတွေရဲ့အတန်းများများပါဝင်လာနိုင်ရေးအရက်ဖက်အဖွဲ့တွေရဲ့အကြံပြုတင်ပြကြတဲ့ဆွေးနွေးပွဲတစ်ခုကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာပါ။အရက်ဖက်လူမှုအဖွဲ့တွေအပါအဝင်မိဖက်ဆောင်ရွက်မှုတွေတိုးတက်ကောင်းမွန်စေရေးဒီဆွေးနွေးပွဲအတွင်းတင်ပြချက်တွေကို EU ကိုယ်စားလှယ်တွေကြားနာခဲ့ကြပါတယ်။ဒီကြောင့်အခမ်းအနားမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကပြောပြပေးပါမယ်ရှင်။
ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ရက်ဖက်လူမှုဖွဲ့စည်းများနဲ့မိဖက်ဆောင်ရွက်မှုတိုးတက်ကောင်းမွန်စေရေးဥရောပသမဂ္ဂနီးဖြူဟာလို့အမည်ပေးထားတဲ့ဒီအလို့ယုံဆွေးနွေးပွဲကို EU ဥရောပသမဂ္ဂဌာနကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေမြန်မာနိုင်ငံအနှံ့အပြားမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်နေကြတဲ့ CSO ရက်ဖက်လူမှုဖွဲ့စည်းတီးတီးကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါဒီကနေ့ခန်းသာကျင်းပခြင်းရဲ့အဓိကရည်ချက်ဟာ EU ကအကူအညီတွေပေးနေတဲ့နေရာမှာဘလို့တိုးတက်ကောင်းမွန်လှုပ်ဆောင်ပေးနိုင်မလဲဆိုတာကိုမြန်မာနိုင်ငံအတွင်းကမတူညီတဲ့အလွှာတီးတီးကကိုစားပြုကြတဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေအတန်တွေကိုနားထောင်မှုဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံက Programming Manager အနုဖန်နတ်ကရှင်းပြပါတယ်။ရက်ဖက်ကအဖွဲ့အစည်းတွေလွယ်ချက်တွေကိုတိမာတာထိရောက်ကောင်းမွန်တဲ့အကူအညီတွေကိုပေးနိုင်မှာဖြစ်ကြောင်းအနုဖန်နတ်ကပြောပါတယ်
။ This we can only do if we know
သူပြောသွားတာကတော့ရက်ဖက်အဖွဲ့အစည်းရဲ့လွယ်ချက်တွေ၊စိန်ခေါ်မှုတွေ၊အကြံဉာဏ်တွေကိုသာသိရှိနိုင်မှသာ EU ဘက်ကလည်းထိရောက်တဲ့အကူအညီတွေကိုပေးနိုင်မှာဖြစ်ပါတယ်။တခြားနိုင်ငံအများပြားမှလိုပဲမြန်မာနိုင်ငံကရက်ဖက်အဖွဲ့အစည်းရဲ့အခန်းကဏ္ဍဟာအင်မတန်အရေးပါပါတယ်။သူတို့ဟာလူမှုကိုစားပြောပြနိုင်တဲ့သူတွေဖြစ်ပါတယ်။အများပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကို EU လိုနိုင်ငံတကာအဖွဲ့အစည်းတွေကိုသူတို့ကပြောပြနိုင်ပါတယ်။ဒါကြောင့်လဲဒီအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးလူမှုကြမ်းမှရင်ဆိုင်နေရတဲ့အခက်အခဲတွေကိုဓာတ်ရိုက်နားထောင်နေတာဖြစ်ပါတယ်လို့သူကပြောသွားတာပါ။ငွေရဆိုင်ရာဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာရက်ဖက်အဖွဲ့အစည်းတွေအတန်းတွေများများပါဝင်လာနိုင်ရေးအတွက်အခုလိုအလို့ယုံဆွေးနွေးပွဲကျင်းပတာဖြစ်ကြောင်းလဲမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံ Project အရာရှိ Augustin Thisan ကထပ်လောင်းပြောဆိုပါတယ်။
အဓိကကတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေအတန်းများများပေါဝင်လာနိုင်ဖို့အတွက်သူတို့ရဲ့ပေးတဲ့အကြံဉာဏ်တွေသူတို့ရဲ့ထက်သွင်းခြင်းနဲ့အချက်အလက်တွေကိုပုံပုံပြီးတော့တိတိယောက်ယောက်နဲ့ဒီနီးဖြူဟာရေးဆွဲတဲ့အခါမှာပေါဝင်လာနိုင်ဖို့အတွက်အဲကျွန်တော်တို့ကဒါတွေ့ဆုံဆွေးနွေးရခြင်းဖြစ်တယ်ပေါ့နော
်အလူရှင်တွေအနေနဲ့အခုလိုအောက်ခြေမှာလှုပ်ဆောင်နေကြတဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့အခုလိုတွေ့ဆုံဆွေးနွေးတာမျိုးတိတ်မရှိတဲ့အတွက်ဒီဆွေးနွေးမှုကရက်ဖက်အဖွဲ့အစည်းတွေအတွက်အကျိုးပေါ်မှုဖြစ်ထွန်းစေမယ်လို့မြန်မာ Development Network အဖွဲ့ကကိုတူအားထွန်းကပြောပါတယ်
။ဒီလိုမျိုးအလူရှင်အဖွဲ့အစည်းတခုဟာရက်ဖက်အဖွဲ့အစည်းတွေနဲ့အောက်ခြေတီဆင်းပြီးစကားပြောရဲဆိုတာတော်တော်ရှားပါတယ်။ဒါနံပါတ်1ပေါ့နော်တော်တော်ရှားတယ်။အဲ့လိုစကားပြောလာတဲ့အခြေအနေအရ CSU တွေရက်ဖက်အဖွဲ့အစည်းတွေအတွက်အမြဲတမ်းကောင်းတဲ့အခွင့်အရေးတခုပဲပေါ့နော်။ဒါဒုတိယအချက်ပေါ့။
နောက်ပိုင်းမှာ EU အနေနဲ့ရက်ဖက်အဖွဲ့အစည်းတွေကိုဓာတ်ရိုက်ဆက်သွယ်တဲ့အခြေအနေမျိုးရောက်လာရင်ပိုကောင်းမယ်လို့ကိုတူဟာထွန်းကပြောပါရယ်။အရင်က EU ကချမှတ်ခဲ့တဲ့မူဝါဒတွေပေါ်ဝေဖန်မှုတွေရှိခဲ့တဲ့အတွက်အခုလိုတွေ့ဆုံတာဟာတိုးတက်ကောင်းမွန်တဲ့လက္ခဏာဖြစ်ကြောင်းမြန်မာနိုင်ငံ HIV နဲ့နေထိုင်သူများအသင်းဥက္ကဋ္ဌဦးတော်ဒါထွန်းကပြောပါရယ်။
ဆိုတော့အဓိကတော့ဒီနေ့ဖို့တွေ့ဆုံပွဲရတာကျွန်တော်တို့ဒီ CSO အတွက်ပေါ့ဒီ EU အတွက်ပေါ့ဒါကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့အရင်တော့ကဆွဲခဲ့တဲ့ဟာပုံမှာဝေဖန်မှုတွေရှိတယ်။အဲ့ဒီဝေဖန်မှုတွေခံရတဲ့ဟာပေါ့နော်အားနည်းချက်တွေပေါ့နော်။အဲ့ဒီအားနည်းချက်တွေမှာပြန်ပြီးသူတို့ကတင်ငန်းစာယူပြီးတော့အဲ့ဒီအားနည်းချက်ကိုအကောင်းဆုံးဖြည့်ဆောက်မှာဘယ်လိုဆက်လုပ်မယ်ဆိုတဲ့ပေါ့နော်အတွေးမျိုးနဲ့ idea မျိုးနဲ့ပေါ့နော်ကျွန်တော်တို့လည်းအခုလိုမျိုးအရက်ဘက်ဘက်ချင်းနဲ့တွေ့ဆုံတာဖြစ်တဲ့အတွက်ပေါ့ဟိုပြီးခဲ့တဲ့ပုံမှာလည်းတင်ငန်းစာယူပြီးတော့ဖြည့်ဆောက်မှာကျွန်တော်တို့ဒီ CSO တွေနဲ့ထဲထဲဝင်ဝင်ဘယ်လိုလုပ်လို့ရမလဲဘယ်လိုပေါ့နော်ဟိုအကောင့်တွေပေါ်ဆောင်ရွက်လို့ရမလဲဆိုတဲ့ဟာကိုသူတို့အနေနဲ့စဉ်းစားနိုင်ပြိုင်မှာဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်အကောင်းဆုံးလို့ပြောနေပါတယ်ဟုတ်
2014 2019အတွက်၃နှစ်စာမြန်မာနိုင်ငံဆိုင်ရာမူဝါဒတွေကို EU ကချမှတ်ရေးဆွဲတဲ့နေရာမှာလွယ်ချက်တွေရှိခဲ့တဲ့ပေါ်ဝေဖန်ပြောဆိုမှုတွေရှိခဲ့တာပါဒါကြောင့်လဲအဲ့ဒီအတွေ့အကြုံကနေတင်ကန်းစာယူပြီးလာမယ့် 2018 2021 ခုနှစ်အတွက် EU ရဲ့မူဝါဒတွေကိုမချမှတ်ခင်အခုလိုအရက်ဖက်လူမှုဖွဲ့စည်းတွေနဲ့တွေ့ဆုံပြီးအကြံပြုတင်ပြချက်တွေကိုရယူနေတာဖြစ်ပါတယ်လာမယ့်၃နှစ်စာအတွက် EU ဘက်ကဘလို့ policy တွေချမှတ်မယ်၊ကူညီထောက်ပံ့မယ်၊ငွေကြေးပမာဏအတိုးလျော့တွေနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂယုံတာဝန်ရှိသူတွေကထုတ်ပေါ်ပြောကြားဖို့ညှိစုခဲ့ပါတယ်ခင်ဗျာ။
ုထက်အောင်ခန့်ပြောပြခဲ့တာပါရှင်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြီးအခုနိုင်ငံတကာသတင်းလွှာတွေကိုပြောပြပါရစေ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့မကြခင်မှာတွေ့ဆုံဖို့တယ်လီဖုန်းကတဆင့်ဖိတ်ကြားခဲ့မှုကြောင့်ဝေဖန်မှုတွေများပြားနေချိန်မှာရုရှားဘော်သူ့လောက်နှိတ်ကွတဲသူမရှိဘူးလို့သမ္မတထရမ့်ကပြောပြန်ပါတယ်။ဗြိတိန်နိုင်ငံမှာရုရှားနှစ်ဖက်တရှိုးဟောင်းနဲ့သူ့သမီးတို့အစိတ်ခတ်ခံရတဲ့နောက်ကွယ်မှာရုရှားအစိုးရရှိချောင်းဆွတ်ဆွဲချက်တွေရဲ့နောက်ဆက်တွဲအနေနဲ့အနောက်နိုင်ငံတွေကရုရှားတပ်တမန်တွေကိုမောင်းထုတ်ပြီးနောက်ပိုင်းနိုင်ငံတကာမှာတီးခြားဖြစ်နေတဲ့ရုရှားနိုင်ငံရဲ့ရည်တည်မှုအပေါ်ပြောင်းလဲဖို့ရုရှားကအမေရိကန်နဲ့ထိပ်သီးတွေ့ဆုံပွဲကျင်းပချင်တာလို့သုံးသက်သူတချို့ကမြင်ပါတယ်။တပ်တမန်ရေးရာ VOA သတင်းတောက်ဆန်ဒီစိန်ဝါရှင်တန် DC မြို့တော်ကနေပေးပို့တဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြမှာပါရှင်။
မင်းအင်္ဂါနေ့တုန်းကဘောလ်တစ်နိုင်ငံသုံးနိုင်ငံခေါင်းဆောင်တွေနဲ့သမ္မတထရမ့်တွေ့ဆုံခဲ့ပါတယ်။ဒီနောက်မှာတော့ရုရှားရဲ့ချင်းချောင်းနိုင်မှုအနေနဲ့သမ္မတထရမ့်ရဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆက်ဆံရေးဆက်ရာတွေကိုသတင်းတောက်တွေကမေးလာတဲ့အခါမှာတော့သမ္မတထရမ့်ကအခုလိုပြန်ပြောလိုက်ပါတယ်။
There's nobody been tougher on Russia and with that being said
ကျွန်တော်လောက်ခက်တင်ဆက်ဆံတဲ့သူမရှိပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲသမ္မတပူတင်နဲ့ကောင်းကောင်းမွန်မွန်ဆက်ဆံနိုင်မယ်လို့လည်းထင်ပါတယ်။ဖြစ်မလာရင်လည်းခင်ဗျားတို့သိရမှာပါစိတ်ချပါ။ကျွန်တော်ကိုယ်တိုင်မသိသေးခင်ခင်ဗျားတို့တော့ပို့ရင်သိအောင်ပါပါ
။ထရမ့်အစိုးရလက်ချက်မှာရည်နယ်နဲ့တဘာဝတန်ွေပြပတင်ပုတ်မှုပေါ်ပိုအာရုံစိုက်လာပြီးတော့စစ်တပ်အတွက်ပုံမှုစိုက်ထုတ်သုံးဆွဲနေတဲ့ကိစ္စနှစ်ခုကိုတော့ရုရှားကသဘောတူမှာမဟုတ်ဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။နိုင်ငံကြီးကျွမ်းကျင်သူတွေကတော့ဗြိတိန်နိုင်ငံတွင်မှာရုရှားနှစ်ဖက်တရှုကိုအစိမ့်နဲ့လုံးချံခဲ့တဲ့အတွက်တင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်သမ္မတထရမ့်ကရုရှားသမ္မတပူတင်ကိုသမ္မတအင်ဗီဒော်ကိုမဖိတ်ကြားသင့်ဘူးလို့မြင်ကြပါတယ်။ဝါရှင်တန်အခြေစိုက် Atlantic Council ကနိုင်ငံကြီးကျွမ်းကျင်သူ Mark Simakovsky ကခုလိုတုံ့တက်ပါတယ
်။ This is not the timeTo be inviting President Putin to the White House for a state meeting. Russia
Thunderman who American and got mounted in the honors that would accord. Russia Thunderman who included our tweet essentially expelling down the chain on Russia.
ပြည်ထောင်မှာအစိမ့်နဲ့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ဘူးလို့ရုရှားဆိုရဘက်ကတော့ငြင်းဆန်ထားပါတယ်။ Heritage Foundation ကအကဲခတ်တူဖြစ်တဲ့ Luke Coffee ကလည်းဒီလိုအခြေမျိုးမှာသမ္မတပူတင်နဲ့ပုံမှန်ဆက်သွယ်ရတဲ့မပိုသင့်ဘူးလို့ပြောပါတယ
်။ Having regular communication with
ရုရှားသမ္မတနဲ့ပုံမှန်ဆက်သွယ်ရှိရဲဆိုတာကတော့အပြစ်ပြောစရာမဟုတ်ပါဘူး။ဈေးကာလတုန်းကတော့ဆက်သွယ်ခဲ့သေးတာပဲလေ။ဒါပေမဲ့ဒီအချိန်မှာရုရှားနဲ့ထိပ်သီးဆွေးနွေးပွဲလုပ်ဖို့ဆိုတာကတော့မသင့်တော့ပါဘူး
။၂၀၀၅ခုနှစ်အမေရိကန်သမ္မတဟောင်း George W. Bush လက်ထက်တုန်းကရုရှားသမ္မတတူအမေရိကန်အင်ဗီဒော်ကိုနောက်ဆုံးလာရောက်ခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ဖိတ်ကြားမှုကိုထရမ့်အစိုးရအမျိုးသားလုံခြုံရေးအဖွဲ့ကတော့သဘောတူမှာမဟုတ်ဘူးလို့ Atlantic Council ကစီမာကော့စကီကယူဆပါတယ
်။ So if he wants it, it's very possible that this could in fact take place, but there's going to be significant
ထရမ့်ကတကယ်တွေးမှာကိုဖြစ်မယ်ဆိုရင်တော့ဒီတွေးဆုံပွဲဖြစ်လာနိုင်တယ်ဆိုပေမဲ့အင်ဗီဒော်အတွက်ဒါကိုစန့်ကျင်သူတွေကတော့ရှိကိုရှိမှာပါ။အမျိုးသားလုံခြုံရေးအကြံပေးပေါ်တင်နဲ့နိုင်ငံခြားရေးဝန်ကြီးတေမိုက်ပွန်ပီယိုတို့ကတော့ဒီထိပ်သီးဆွေးနွေးပွဲကိုဒီချိန်လှုပ်ဖို့ကိုတော့သဘောတွေ့ကြမှာမဟုတ်ဘူးလို့ထင်ပါတယ်
။ Hudson Institute က Richard Weiss တို့လိုအကဲခတ်တချို့ကတော့ရုရှားအနေနဲ့သမ္မတ Trump တက်လာကြတဲ့ကအင်ဗီရိုမှာတွေ့ဆုံနိုင်ဖို့မျှော်လင့်နေတာလို့ပြောပါတယ
်။ Russians have been seeking such a summit since
အင်ဗီရိုမှာထိပ်သီးဆွေးနွေးပွဲကြီးကျင်းပဖို့တွေ့ဆုံနိုင်ဖို့သမ္မတ Trump ရွေးကောက်ပွဲနိုင်ကြတဲ့ကရုရှားကမျှော်လင့်နေကြတာပါ။ပြုတ်ဂျပန်စားတဲ့နိုင်ငံခေါင်းဆောင်တွေသမ္မတ Trump နဲ့တွေ့ဆုံပြီးနောက်ပိုင်းတိုးတက်မှုတွေတွေ့ရတော့လေရုရှားကလည်းဒါကိုလိုလားပါ။အ
င်ဗီရိုမှာရုရှားနဲ့တွေ့ဆုံဖြစ်မယ်ဆိုရင်လည်းထိပ်သီးဆွေးနွေးပွဲကနေကြီးမားတဲ့ရလဒ်တွေတိုးတက်ဖြစ်ထွန်းမှုတွေရှိနိုင်မှာဖြစ်မယ်လို့လည်းကဲခတ်တွေကထောက်ပြနေကြပါတယ်ရှင်
။မဤတန်စင်ပြောပြသွားတာပါရှင်။ကျမတို့ VOA ကိုစားတဲ့ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားတဲ့ကြီးစားတဲ့တစ်တာအမှတ်55ကိုဆက်သွယ်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဧပြီလ4ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကို line do meter 1925 32နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အရင်ဆုံးလူထုကြမ်းမာရေးအစီအစဉ်ကိုနားဆင်ရဖို့ရှိပြီးမြမအရေးသုံးသပ်ချက်မှာတော့
တော့သူတို့နာမည်ပြက်ခဲ့တာတွေလည်းသူတို့အဖတ်ချက်နဲ့တော့အများကြီးကြိုးစားနေကြတော့ခြေတွေကြုံနေပါပါတယ်။ဒါပေမဲ့ခုနတရားဥပဒေထိန်းသိမ်းဆောက်ရှောက်တဲ့ရေလို့
သမရဥဝင်းမြင့်လက်ထက်မှာအုတ်ချုပ်ရေးရန်တရားပိုးပြီးတွက်လာမယ်ဆိုတဲ့တွက်ဆချက်တွေနဲ့ပတ်သက်လို့လူခွင့်ရေးရှိနေဦးသိန်းတန်ဦးနဲ့ဦးကျော်စံသားတို့ဆွေးနွေးထားတာကိုနားဆင်ရမှာပါ။အဲဒီနောက်အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့လူထုကြံမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကလေးတွေနှကောင်းသွေးရှန်တတ်တဲ့လက္ခဏာတွေအကြောင်းကိုသိကြရမှာဖြစ်ပါတယ်။နှကောင်းသွေးရှန်တာနဲ့တခြားသွေးရိုတဲ့လက္ခဏာတွေရှင်တွဲတွေ့ရရင်ဘလို့အခြေခံယောဂါကိုဖော်ထုတ်ကုသဖို့အရေးကြီးတယ်ဆိုတဲ့အကြောင်းကလေးအထူးကုဆရာဝန်ဒေါက်တာတင့်မျိုးနှင်းကိုမေးမြန်းပြီးဒေါက်တာတန်းစောကတင်ပြထားပါတယ်ရှင
်ရင်းနှီးကလေးတွေနှာခေါင်းသေးချင်ပြီဆိုရင်မိဘတွေအနေနဲ့ဆိုရင်ပူပန်မိကြမှာပါနှာခေါင်းသေးချင်တာဟာရင်းနှီးကလေးတွေမှာမကြာခဏတွေ့ရလေးရှိတဲ့လက္ခဏာတစ်ခုဖြစ်ပြီးအများအားဖြင့်တော့ဆိုရင်စရာမလိုတဲ့အကြောင်းအရာတွေကြောင့်ဖြစ်ပေါ်ရလေးရှိတယ်လို့ကလေးထုကုဆရာဝန်ကြီးဖြစ်သူဒေါက်တာတင်မျိုးနှင်းကပြောပါလေ
နှာခေါင်းသွေးရှန်တာကတော့ကလေးဘဝမှာတော်တော်များများကြုံတွေ့ရတယ်ကလေးတော်တော်များများမိဘတွေဆိုလည်းစိတ်ပူရလောက်အောင်ဒီကြုံတွေ့ရတယ်ဒါပေမဲ့နှာခေါင်းသွေးရှန်တာတစ်ခုလဲဆိုရင်တော့ကျွန်တော်တို့ကအမြဲတမ်းတိတ်ဆိတ်ပူစရာမလိုတဲ့ယောဂါလို့ပြောလေပြောထားရှိရပေါ့နော်ကလေး၁၀ယောက်မှာနှာခေါင်းသွေးရှန်တဲ့ကလေး၁၀ယောက်မှာ၉ယောက်လောက်ကဒါအရေးမကြီးဘူး၁ယောက်လောက်ကပဲတကယ်ယောဂါတစ်ခုအနေနဲ့ချက်တာမျိုးတွေ့ရတယ်လို့ပြောတယ
်နှာခေါင်းသွေးရှန်တာတစ်မျိုးလဲဆိုရင်ဆိုရင်စရာမလိုပေမဲ့တဖုံးသွေးယူရာလိုမျိုးသွေးယူတဲ့တခြားလက္ခဏာတွေနဲ့ရှင်တွဲဖြစ်ပေါ်လာပြီဆိုရင်တော့သတိပြုရမယ့်အခြေအနေကိုရောက်လာပါတယ်သွေးယူစိတ်နဲ့လက္ခဏာတွေကိုတစ်ခုတည်းပို့ပြီးတွေ့မြင်လာရပြီဆိုရင်ဘလို့ယောဂါတွေကိုစမ်းသက်စစ်ဆေးဖော်ထုတ်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာတင်မျိုးနှင်းကအခုလိုပြောပါတယ်
နှာခေါင်းသွေးရှန်တဲ့အပေါင်းတဖုံးသွေးယူတယ်ဆိုလို့ရှိရင်တော့နှစ်နေရာဖြစ်သွားတဲ့အခါကြလို့ရှိရင်တော့ဟိုပို့ပြီးတော့မှသွေးယောဂါဘက်ကိုရိုင်းလာပြီးတော့မှဒါသွေးယောဂါတစ်ခုတော့ဖြစ်နိုင်တော့တယ်ဆိုတဲ့ဟာမျိုးရှိတယ်။အဲ့တော့အဲ့ဒီမှာလဲသွေးယောဂါထဲမှာကင်ဆာမဟုတ်တဲ့သွေးယောဂါရယ်ကင်ဆာဟုတ်ဖြစ်နိုင်တဲ့သွေးယောဂါတွေရယ်ဆိုပြီးတော့မှရှိတာပေါ့။အဲ့တော့ကင်ဆာမဟုတ်တဲ့သွေးယောဂါထဲမှာနှာခေါင်းသွေးရှန်တဲ့တဖုံသွေးယူတဲ့ဆိုရင်သွေးဥမွှားလေးတွေသွေးခဲအောင်လုပ်တဲ့ဓာတ်တွေနဲတာဒါမှမဟုတ်သွေးဥမွှားနဲတဲ့ယောဂါရှိနိုင်တယ်အဲ့တော့သွေးမာနေရတဲ့ယောဂါကျွန်တော်တို့ကသွေးမာနေယောဂါလို့ခေါ်တယ်သွေးခဲတတ်နေတဲ့ယောဂါတွေမှာတော့ကျွန်တော်တို့အများဆုံးဖြစ်တာကျွန်တော်တို့ hemophilia သွေးယောဂါလို့ခေါ်တယ်ပြီးတဲ့အခါကျလို့ရှိရင်နောက်တစ်ခုက von Willebrand disease လို့ခေါ်တယ်ဒါတွေမှာဖြစ်တယ်အဲ့ von Willebrand ကတော့အရှမ်းပေါ်များပြီးတော့မှတိတ်ဆိတ်ပူစရာမလိုတာများအဲ့တော့စိတ်ပူရတဲ့ယောဂါအနေနဲ့ကတော့သွေးကင်ဆာပေါ့သွေးကင်ဆာကတော့စိတ်ပူရတဲ့အခြေအနေမျိုးမှာရှိတယ်။အဲ့လိုပုံစံနဲ့ပဲလာတယ်။ဒါပေမဲ့အဲ့ဒီကလေးလေးမှာကျတော့ပို့ပြီးတော့မှတခြားဟာလေးတွေပါတတ်တာဖြားတယ်။အာတခါလေးကြားလို့ရှင်ကိုမအကျိတ်တွေပါထွက်လာတတ်တယ်။ပြီးရင်အာဆရာဝန်ကစမ်းကြည့်မယ်ဆိုလို့ရှင်အာဘေးလုံးကြီးမယ်အသေးကြီးမယ်အဲ့ဒါတွေပါဆက်ပြီးတော့မှပါမယ်။ကလေးကနာတယ်ဝိတ်ကြလာတယ်အစာမစားဘူးဒါတွေလည်းပါလာနိုင်တယ်
ဗီတာမင် C နဲ့ဗီတာမင် K လိုမျိုးသွေးတိတ်ဖို့အတွက်လိုအပ်တဲ့အာဟာရဓာတ်တွေချွတ်တယ်ပြီးသွေးရုပ်ဆိုင်နာမျိုးကိုပြန်လည်ဖြစ်တင်ကုသပေးလို့ရနိုင်ပေမယ့်အချိန်ကယောဂါတစ်ခုခုကြောင့်သွေးရုပ်ဆိုင်နာဆိုရင်တော့ပျောက်ကင်းအောင်ကုသတဲ့နေရာမှာခက်ခဲမှုတွေရှိနိုင်ပါတယ်။ယောဂါပြင့်ထန်တဲ့သွေးကင်ဆာယောဂါကြောင့်ဖြစ်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသဖို့ခက်ခဲပြီးအသက်အန္တရာယ်ဖြစ်စေနိုင်တယ်လို့ပြောပါလေ
။ကင်ဆာရုပ်ရဲ့ထုံးစံအတိုင်းကတော့အသက်အန္တရာယ်ဆိုရင်ရတဲ့ဟာတွေကြီးပဲဖြစ်တယ်ပေါ့နော်။အဲအသက်အန္တရာယ်မဆိုးရင်ရတဲ့ကင်ဆာကလေးတွေမှာတော်တော်ရှားပါပါတယ်။အဲ့တော့မရှိသလောက်ရှားပါတယ်ဆိုတော့ကင်ဆာဟာပြင်းဟိုရောက်လာတဲ့အဆင့်ပေါ်မှာမူတည်ပြီးတော့မှအသက်အန္တရာယ်ဆိုရင်ရတယ်ဒါပေမဲ့ကျွန်တော်တို့သွေးကင်ဆာကိုကြတော့အဆင့်သတ်မှတ်တဲ့အခါကြလို့ရှင်တခြားကင်ဆာတွေလိုအဆင့်1နဲ့3လေးလိုသတ်မှတ်ချက်မရှိဘဲနဲ့ဟိုပြင်းထန်တဲ့သွေးကင်ဆာနဲ့မပြင်းထန်တဲ့သွေးကင်ဆာဆိုပြီးတော့ပဲကျွန်တော်တို့ကသတ်မှတ်ပြီးတော့မှကုပါတယ် တော့ကျင်းထန်တဲ့တွေးကန်စာဆိုလို့ရှိရင်အန်ဒီရဲ့များတဲ့တွေးကန်စာပေါ့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့ကအော်ပို့ပြီးတော့ကြောင်းနိုင်စီနေပါတဲ့အုပ်စုတွေမှာရောက်သွားပြီးတော့မှအန်ဒီရဲ့နဲတဲ့တွေးကန်စာမကျင်းထန်တဲ့ဟာမျိုးတွေကတော့ပို့ပြီးတော့မှပျောက်ကင်းနိုင်တဲ့ဘက်ကိုရောက်ပါတယ်
ရင်သွေးကလေးတွေမှာနှာခေါင်းသွေးရှင်တာဟာမဆွေရင်ရတဲ့လက္ခဏာတစ်ခုဆိုပေမဲ့သွေးယူတဲ့တခြားလက္ခဏာတွေနဲ့ရှင်တွဲတွေ့ရှိခဲ့မယ်ဆိုရင်တော့အခြေခံရောဂါကိုအများဆုံးဖော်ထုတ်ကုသပေးဖို့လိုအပ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇောပ
ါဒေါက်တာတန်ဇောစီစဉ်တင်ဆက်ပေးနေတဲ့လူမှုကျမ်းစာရေးအစီအစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားမှာပါမြမနိုင်ငံမှာဥဝင်းမြင့်သမရဖြစ်လာတဲ့အတွက်အုတ်ချွေရန်တရားပို့ပြီးတော့ထိရောက်တွက်လက်လာမယ်လို့တချို့ကတွက်ကြသလိုဘသူပဲသမရဖြစ်ဖြစ်2008ဖွဲ့စည်းပုံပါကန့်သက်ချက်တွေကြောင့်တိတ်ထူးထူးခြားခြားတိုးတက်ပြောင်းလဲနိုင်မယ်မဟုတ်ဘူးလို့ဆိုသူတွေလည်းရှိကြပါတယ်ရှေ့နှစ်တူဖြစ်ခဲ့တဲ့သမရဥဝင်းမြင့်ဟာလူပြောသူပြောများနေတဲ့တရားစီရင်ရေးစနစ်ကိုတော့ပြုပြင်နိုင်မယ့်အခြေအနေရှိပါသလားလူခွင့်ရေးရှင်နေကြီးဦးသိန်းတန်ဦးနဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ဦးသိန်းတန်ဦးကတော့တရားစီရင်ရေးစနစ်ပြုပြင်ဖို့ကိစ္စမှာလည်းစစ်တပ်ရဲ့သဘောထားကအခရာကျတယ်လို့အခုလို့စပြောပါတယ
်2008ဖွဲ့စည်းပုံဆိုင်ရာဒီကောင်တရားတော်ချုပ်တိုင်းဒေသကြီးတရားတော်ဌာနအစ်စ်နေမှာတရားသူကြီးကို impeach ပေါ့နော်ပြစ်တင်ရှုံချပြီးတော့ဖြုတ်နိုင်တဲ့အခွင့်အာဏာတော်တော်မှာရှိတယ်ပြီးတော့တရားတော်ချုပ်ဆို3ပုံတပုံဌာနနေရာတွေက4ပုံတပုံဆိုတော့အဲ့ဒီပါဝါတွေကဘယ်သူတည်းရှိတယ်ဆိုတော့မင်းအားလုံးမှာတတ်မတော်ကကိုယ်စလေ4ပုံတပုံပါနေတဲ့အခါကျတော့ကျွန်တော်တရားစီရင်ပြီးတော့လည်းမှုမှာတော့အဲစစ်တပ်ဘက်ကသဘောတူဖို့နော်လို့နေအဟန္တာတခုဖြစ်နေတယ်လို့ကျွန်တော်တို့ပြောရမှာပါအ
ဲ့တော့တရားသူကြီးဒီသားလင်းအဓိကပြစ်တင်စရာအားနည်းချက်ဖြစ်နေသလားအခုတရားစီရင်စနစ်မှာတရားသူကြီးအဆင့်မဟုတ်ဖဲနဲ့တခြားအဆင့်တွေတခြားကဏ္ဍတွေကဘယ်လိုဟာတွေယူရမှုတွေရှိနေပါသေးလဲ
တရားရုံးတခုတွေအပြစ်တင်လို့မရပါဘူးတရားစီရင်မှာကျွန်တော်တို့ကတရားစွဲဖွဲ့စည်းတွေရှိတယ်ရဲစီတယ်တော့တရားစွဲတဲ့ဒီရှေ့လူကြုံရုံးရှိတယ်နောက်အထွေထွေအုပ်ချုပ်ရေးကြီးတာရှိတယ်ဒါအဲ့ဒီဟာတွေအကုန်လုံးကလည်းပဲဟိုစစ်တပ်ရဲ့လက်အောက်ခံတွေဖြစ်နေတဲ့အခါကျတော့တရားစီရင်ပြီးပြောင်းလဲမှုမှာတော့တရားရုံးတစ်ခုတည်းကိုပြောရုံနဲ့လုံလောက်မှာမဟုတ်ပါဘူး။အ
ဲ့ဆိုအဲ့ဒီအဖွဲ့အစည်းတွေကိုအရေးယူမဲ့ဆိုရင်တော့ဥပဒေအရတာမြင့်ထားတာရှိပါသလား။သူတို့မဟုတ်စစ်တပ်ရဲ့အရှင်အဘကိုပဲငဲရသလားအဲ့မှာကျတော့
ဟိုဒီရှင်းနေကြုတ်ကလည်းအတူတူပဲပြ။ဒီရှင်းနေကြုတ်ကလူတွေတစ်တင်ဆုံးချ MP လုပ်ရင်လည်းပဲတွတ်တော်ကိုယ်တည်းတွေတော့ပါဝါပေးထားတာပေါ့နော်။အာဏာပေးထားတော့ခုနလိုလေးပုံတပုံတို့သုံးပုံတပုံဆိုတော့သူကလေးပုံတပုံအော်တိုမက်တစ်ပါပြီးသားဖြစ်တော့သူတို့မကြိုက်တဲ့တရားစီရင်ရေးရှင်းနေကြုံကပုံကူများဟာဆက်လက်ရည်ကိုခက်ခဲပါတယ်။သူတို့ဥချေဦးကြီးဌာနကလည်းပဲဥရီသဘောအရတော့ဒီရေးဦးကြီးဌာနအောက်မှာရှိသမရအောက်မှာမရှိတဲ့အတွက်အဲချင်းချုပ်ဖို့ခက်ခဲတဲ့နေရာဖြစ်တယ်ရဲတဲ့အတူတူပဲ။အဲ့တော့တရားစီရင်ရေးကြောင်းနှမှုကြိုးတဲ့အခါမှာတရားသူကြီးတွေကမှပဲအပြစ်ရှိရပြောတော့တရားမျှတမှုမရှိပါဘူး။အဲ့တော့ကျွန်တော်တို့အကုန်လုံးချုပ်ပြောပါမှာပါ။အ
ဖွဲ့စည်းပုံအရလွတ်တော်ဥပဒေပြုအာဏာအစင်းစင်းမှာစစ်တပ်ကလေးပုံတပုံရရှိထားရဲဆိုတော့လေဒီတရားသူကြီးတွေကိုပြစ်တင်ရှုတ်ချပြီးတော့အရေးယူမဲ့ကိစ္စမှာတော်စင်စင်ကမဲဘလောက်ရရမယ်လို့သတ်မှတ်ထားလဲဒါစင်တော့ majority နဲ့ဆုံးဖြတ်လို့မရဘူးလားခဏတကယ်ကြည့်ရတော
့သူကဟိုကျွန်တော်တို့မပြောင်းလို့တရားလို့ကျွန်တော်တရားသူကြီးတွေကို impeach လုပ်မယ်ဆိုရင်သုံးပုံတပုံပေါ့နော
်
တောင်းဆိုရမယ်ပေါ့ဗျာပြီးရင်တော့ majority ဆုံးဖြတ်မှာပေါ့အဲ့တော့နောက်တစ်ခါဒုတိယတစ်ဆင့်ကကျွန်တော်တိုင်းနဲ့ပြည်နယ်နဲ့ဂျန်နယ်စင်တွေကလေးပုံတပုံတို့တော်ကိုယ်စားလှယ်ပြီးဖြစ်တော့သူတို့မှာအဲ့လိုလုံလောက်တဲ့သတ်တော်ကိုယ်စားလှယ်ဥယျာဉ်ရှိတယ်။ရှိတော့ဒီခွင့်အာဏာကိုသုံးပြီးတော့ဥမာဒုရုစီလိုလားတဲ့ပြည်တော်စုတရားလို့တော်ချုပ်တရားသူကြီးရောက်ကိုဖြစ်စေရှင်းနေကြုံကိုတင်းလာလို့ရှိရင်သူတို့ကဒီဟာနဲ့ပတ်သက်ပြီးတော့သတ်တော်မှာအခြေတင်တင်းလာနိုင်တဲ့အနေအထားရှိတယ်။အဲ့ဒီအခွင့်အလမ်းကိုပြောတာပါ
။ဟုတ်ကဲ့။ဆိုတော့အရင်တုန်းကတော့ဒီကိစ္စကိုစိန်ခေါ်ခဲ့တာ challenge လုပ်ကြည့်ရတာများပေါက်ခဲ့ဘူးပါလား။
ကျွန်တော်တိတော့တော့မရှိဘူးဗျမရှိဘူးဆိုတာဒါကျွန်တော်တို့ဒီတရားစီရင်စနစ်က2010ပြည်တော်တရားစီရင်စနစ်ရပေါ်ပေါက်လာတာပေါ့နော်အဲ့ဒီဟာတည်းပဲသဗ္ဗရာဇ်ဦးသိန်းစိန်လက်ထက်ကျတော့မှကျွန်တော်တို့စတင်ပြီးတော့ပြည်သူ့ချင်းဦးတွေအသက်ဝင်ပြီးတော့ဒီစောက်တာတာပေါ့နော်အဲ့လိုပြီးရင်ကြောင်းနေလာတဲ့အခါကျတော့သဗ္ဗရာဇ်နဲ့တိုင်ပင်ပြီးတော့ပြည်တော်တရားလို့တရားသူကြီးချုပ်ကိုခန့်နေပြီးတဲ့အခါမှာတက်ဆိုင်ရာတရားသူကြီးတွေကိုခန့်နေခန့်ပြီးတဲ့အခါမှာကျွန်တော်တို့တိုင်းနဲ့ဒီနယ်အသီးသီးကိုလည်းပဲသမရနဲ့တိုင်ပင်ပြီးတော့အသီးသီးခန့်ရတယ်ဆိုသမရစီမှာအခွင့်အာဏာတော့အနေထားတော့ရှိတယ်သူကတော့ဂျူလီချူရီကကျွန်တော်တို့ဥရီသဘောအရတော့အုတ်ချူရီအာနာကဝင်ရောက်ဆက်ဖက်နိုင်တဲ့အနေထားမရှိဘူးမရှိတဲ့အခါကျတော့အခုလည်းပဲသူကတော့ situation တစ်ခုနဲ့ပြီးကြရက်တည်နေတဲ့အနေထားမျိုးတော့ဖြစ်နေတယ်
ဟုတ်ကဲ့ကျွန်တော်အဓိကဆွေးနွေးခြင်းတဲ့အကြောင်းအရာကတော့အခုသမ္မတသစ်ကသူကိုယ်တိုင်ကလည်းပဲဥပဒေသမားကလာခဲ့တဲ့လူဖြစ်တယ်ဆိုတော့တရားစီရင်ရေးလောကကတော်လေးနာမည်ပြက်နေလို့ပြောရင်မှားမယ်မဟုတ်ပါဘူးဆရာတို့ပို့အစည်းဆုံးပေါ့အဲ့ဒီဟာကိုပြုပြင်နိုင်တဲ့အခွင့်အလမ်းဘယ်လောက်ရှိမလဲသမ္မတသစ်အတင်နဲ့အဲ့ဒါကိုကျွန်တော်အဓိကဆွေးနွေးနေတာပါဆိုတော့တရားသူကြီးတွေအဆင့်မြင့်ဆုံးပုဂ္ဂိုလ်တွေကိုအရေးယူဖို့ပါညာဆိုတာတော်လေးခဲရင်တယ်တွေ့မယ်အောက်ခြေလက်တွေဖြစ်နေတဲ့နေရာမှာပြုပြင်ပြောင်းလဲလုပ်နိုင်မယ်အလားလောမရှိဘူးလားဆရာကြီး
ကျွန်တော်ကတော့ညှော်လင့်နေပြဝင်းမင်းကရှင်းနေတရားနဲ့သမ္မတဖြစ်လာတဲ့အနေအထားပေါ့နော်အဲ့ဒီအနေအထားပေါ့နောက်တစ်ခါတရားစီရင်ရေးကလည်းကျွန်တော်တို့ပုံဝင်နေပြီးွားရင်ဒီအခုအစိုးရတိလက်ထက်တိဆောက်တာပြီးတော့နှစ်နှစ်ကြာတဲ့အခါမှာပြည်တော်စုတရားလွှတ်တော်ချုပ်ကလည်းပဲမဟာဗျူဟာစီမံချက်တွေဖော်ဆောင်ပြီးတော့သူတို့ဘက်ကလည်းပြည်ဝင်ကြောင်းနဲ့ကိုစူးစမ်းလာတယ်တွေ့ရတယ်။ဟိုမူလလိုဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားရုံးမျိုးမဟုတ်ပဲနဲ့အစ်စ်ပေါ်ပေါက်လာတဲ့ပြည်သူလူရဲ့အစိုးရအောက်မှာပေါ့နော်တရားစီရင်ရေးကိုသူတို့အတတ်နိုင်ဆုံးကြောင်းမယ်။နော်သူတို့နာမည်ပြက်ခဲ့တာတွေလည်းသူတို့အဖတ်ခဲ့မယ်။နော်အများကြီးစူးစမ်းနေတာတော့အခြေအနေချုပ်ရုံနဲ့ပါပါတယ်။ဒါပေမဲ့ခုနတရားဥပဒေထိန်းသိမ်းဆောက်ရှောက်တဲ့ရေးလို့ဒီရည်ရက်ကတော့ဒီအိုင်နဲ့တပည့်အချိန်နဲ့တပည့်ညီပေါ်ပေါက်တာမရှိဘူးသမရအနေနဲ့ကတော့ကျွန်တော်ထင်တယ်ဒီပြောင်းမှုရှိနေကြရုံကနေပြီးတော့လုပ်လိုက်တဲ့ UC ပြီးတော့ Union Coordinating Body ပေါ့နော်ဒီနေရာထားမှုနဲ့ပေါင်းဆိုင်နေတဲ့ပေါ်ပေါက်လာတဲ့အပေါ်မှာဌာနအသီးနဲ့စုဆောင်းတာတော့တကယ်လို့သာအဲ့ဒီအစီအစဉ်ကိုစစ်စစ်မှန်မှန်အကောင့်ထဲပေါ်နိုင်မယ်ဆိုရင်အဲ့ဒီ UCB အဖွဲ့ကြီးတစ်ခုလုံးဟာကျွန်တော်တို့ Congress ဝင်လို့ခေါ်တဲ့ဒီတရားစီရင်ရေးကိုစောင့်ကြည့်ရှုတဲ့ထိန်းကွက်တဲ့အဖွဲ့ကြီးတစ်ခုဖြစ်လာနိုင်တယ်အဲ့ဒါဆိုရင်တော့ကျွန်တော်တို့အခြေအနေအများကြီးကောင်းလာမယ်လို့ကျွန်တော်ပြောလဲနေရတယ်။ဟုတ
်ကဲ့။အဲ့ဒါဘယ်အချိန်လောက်လက်တွေ့အကောင့်တွေပေါ်လာမယ်လို့ယူဆလဲဆရာ
။ပြီးခဲ့တဲ့အပတ်တော့နားထဲမှာပဲကျွန်တော်တို့ National Justice Conference ပေါ့နော်။ Conference ကိုခေါ်တဲ့အမျိုးသားကျွန်တော်တရားစီရင်ဆိုင်ရာ Conference တစ်ခုလုံးမှာအားလုံးပါတဲ့အစိုးရဘက်တစ်ခုကျွန်တော်တို့ထုတ်ကြတယ်။ပြည်တော်စုချုပ်ရဲ့ယူပါတယ်။ပြည်တော်စုတရားလွှတ်တော်ချုပ်ပါတယ်။နောက်တစ်ခါကျွန်တော်ဒီ Agriculture and Commerce တို့ထူထူချူဦးဌာနတို့တော့ရေးလို့စတဲ့အသင်းနဲ့ပေါ့နော်။အဲ့ဒါကိုစုဆောင်ပြီးတော့ကျွန်တော်တို့အခုပေါ်ပေါက်လာတဲ့စီးပွားရေးလူမှုရေးအခြေခံအုပ်မြစ်တွေနဲ့လိုက်လျောညီဆိုတဲ့တရားစီရင်စနစ်တခုတရားမျှတမှုစီမံရေးတခုပေါ်ဆောင်မှုတွေဝိုင်းကြည့်နေကြတာရှိတယ်။ဒါပထမအဆင့်ခြေလမ်းကိုကျွန်တော်တို့ကျူးစွားမဲ့ခြေလမ်းဖြစ်တယ်။ဟိုကျန်တာကတော့ကျွန်တော်တို့ကရှေ့ဆက်ပြီးတော့အကောင့်ထဲပေါ်ရမယ်။အဲ့လိုကြည့်တဲ့အခါမှာလည်းလက်တွေ့မြင်တွေ့နေရတာတော့တရားရုံးချုပ်သူရှေ့နေချုပ်ရုံးတို့ကပြစ်ပါလက်ပါပါနေပြီနဲ့ရေးလို့အထူးသဖြင့်ဥချေဦးဦးကဏ္ဍတို့ကတော့တိုက်တယ်လေပါဝင်ပူပေါင်းတာတော့ကျွန်တော်တို့မတွေ့ရတဲ့အတွက်အချိန်ကတော့အထိုက်ပင်ကြာအောင်မယ်လို့ကျွန်တော်တို့ထင်ရတယ်ဗျ။ဟုတ
်ကဲ့အဲရဲတို့ထွေအုပ်တို့ကိုသမဏအနေနဲ့တိုက်ရဲအမိန်ထုတ်ပြီးတော့ညွန်ကြားကင်တွယ်နိုင်မဲ့အခြေအနေတော့မရှိသေးဘူးလားခင်ဗျာကြီးတော့
အမှန်တော့ဖွဲ့စည်းပုံကြာဦးတွေကဒီရဲတို့ထွေအုပ်တို့ကပြည်ထောင်စုဝန်ကြီးဌာနအောက်ပေါ့ဗျာ
။
ဒါတော့ဖွဲ့စည်းပုံကြာဦးတွေရဆိုရင်ကျွန်တော်တို့ကပြည်ထောင်စုဝန်ကြီးဌာနရဲ့ကာဝေးကြီးရဲ့ဇက်လုံးကြီးဝန်ကြီးတွေကိုကာဝေးကြီးချုပ်ကအမိချင်းတင်သွင်းရမှာအမည်စင်းနေလို့မှာတမနာဖွဲ့စည်းပုံကျန်ဦးတွေကတိုက်ပြည်နိုင်ငံတော်ရဲ့ထွတ်ထိပ်ပုဂ္ဂိုလ်ပဲဗျ။အဲ့တော့ဒီဌာနတွေကိုလည်းအမိန့်ပေးခွင့်ရှိတယ်။ဒါသိကြတယ်ဗျ။အဲ့တော့ကျွန်တော်တို့ကတက်လာတဲ့တမနာဟာဖွဲ့စည်းပုံကျန်ဦးတွေမှာပါတဲ့ခွင့်ရည်တွေကိုသုံးပြီးတော့ဘလောက်တတိဂျတိအမျိုးအမြင်ရှိရှိနဲ့လုပ်နိုင်မယ်ဆိုတဲ့အချက်ပေါ်တည်တယ်လို့ကျွန်တော်ထင်တယ
်။ဆရာတို့မျှော်လင့်ပါသလားအဲ့လို
ကျွန်တော်မျှော်လင့်တယ်ဗျ။ဘာဆိုတော့ဦးဝင်းညာရှင်းနေတယောက်ဖြစ်ခဲ့တယ်။နော်သူကိုယ်တိုင်ထောင်နေအချိန်ကြီးကြတယ်လမ်းစဉ်ဝင်းခံရတယ်ကျွန်တော်တို့ရှိနေကြဆိုရင်ဘားကောင်စီဥတွေကြီးကအလွန်ဆိုးတဲ့စစ်ဘားကောင်စီဥတွေပဲဗျ။ကျွန်တော်တို့ခြေနေတွေကိုဖိနှိပ်ချုပ်ချယ်မှုတွေတော့1989ခုနှစ်မှာဒုတိယဆက်အာဏာရှင်တွေကနာဝတဆက်အာဏာရှင်လက်ထက်မှာအမျိုးနဲ့ကျွန်တော်တို့ရှိနေတွေကိုအပြစ်ပေးရေးကြီးတွေဒီဘားကောင်စီကိုဖွဲ့ရတာ။အဲ့ဒီဥတွေကြီးရဲ့တန်ကိုသူလဲခံနေရတယ်။အခုချိန်ဒီသမရဒီဥဝင်းမြင့်တို့ဒါဒေါခင်စန်းလိုင်းတို့တော့ဗိုလ်ချုပ်ကြီးပြင်းဦးဘယ်သူမှလည်းသင်ပြန်မရသေးဘူး။ကျွန်တော်တို့ကလည်းလည်းသင်ပြန်ရသေးတာ။အဲ့လိုတရားမျှတမှုကင်းမဲ့တဲ့ဥရီကိုဖြတ်သိမ်းမှုကသူပူသိနေတယ်တမရဦးထင်ကျော်တဲ့သူကပူနီးစက်တယ်အဲ့တော့တရားရှင်ရဲ့ပတ်သက်တဲ့အပိုင်းတွေကသူကပူနားလဲနေပေါ့ဗျာပူနားတယ်ဆိုကျွန်တော်ကတော့တမရဦးဝင်းမြင့်လက်ထက်မှာဟိုတီတီကြီးတီတီငင်ငင်နဲ့ဟိုညာညွန့်ရတာမလို့ပါဘူးကျွန်တော်တို့ဘာမှဖြစ်ခဲ့တဲ့ဟာတွေကျွန်တော်တို့အကုန်လုံးမိနိုင်ပါတယ်အဲ့ဒီအပေါ်မှာတိုင်းပြည်ကောင်းကျိုးတွေပူပြီးတော့သုံးဆောင်နိုင်တယ်ကျွန်တော်ညွှန်လဲပါတယ
်နောက်တစ်ခုကမြန်မာပြည်မှာတချို့လက်သက်မပေါ်တဲ့အမှုတွေနောက်ကလက်မဲကြီးတွေပါဝင်ပတ်သက်နေတယ်လို့လူတွေပြောနေကြတဲ့အမှုတွေလည်းရှိပါတယ်အဲ့လိုအမှုမျိုးအတွက်ကဘယ်လိုအခြေအနေရှိလာနိုင်လဲစူပါအပြင်စူကိုနီလောက်ကြတဲ့အမှုမျိုးဆိုပါတော့ခင်ဗျာ
ဟုတ်ကဲ့လေဟာကျွန်တော်တို့ကအဲ့ဒါတွေခြုံပြောမှာပါပဲအဲ့ဒါတွေပါလဲပဲကျွန်တော်တို့ကဒမဲကြီးရောလက်မျိုးမျိုးပေါ့ဗျာမြင်တွေ့နေဥကိုနီရဲ့ပုံတွေကျွန်တော်တို့လက်ချင်ကြည့်တာစောင့်ကြည့်နေတယ်အဲ့တော့ဒီမှာပြောရလို့ရှိရင်အခုလက်ရှိမျက်မှောက်အခြေအနေမှာတော့တရားစီရင်ညှတာမှုကိုကျွန်တော်တို့ကျင့်သိကြပြီးမရနိုင်သေးပါဘူးဥပမာအဖြစ်ကျွန်တော်ခုလိုက်ပါဆောင်နေတဲ့နိုင်ငံတော်သစ္စာဖောက်ပြပုံကံမှုတွေမှာဆိုလို့ရှိရင် ပြည်ရေးရတယ်လို့ဆိုတယ်သမရရဲ့ညွှန်ကြားချက်နဲ့တော့ဒီပြည်ရေးရရေးရတယ်လို့ဆိုတဲ့နိုင်ငံတော်ပုံကံမှုတွေမှာဥတွေနဲ့ဖြောင်းပြောင်းကြီးစန့်ကျင်တဲ့ကိစ္စတွေကိုတရားရုံးတွေကလက်ရှိနေနေရတာ။ဘာလို့ပြည်ရေးရတယ်လို့လှုပ်ထတာ ਉਹ
ပြည်ရေးရတယ်လို့လှုပ်မယ်သမရရဲ့ညွှန်ကြားချက်နဲ့လို့ဆရာပြောရနော်
။ခင်ဗျာ
သမရရဲ့ညွှန်ကြားချက်အရာပြည်ရေးရတယ်လို့လှုပ်ရတယ်ဟုတ်တယ်ဟုတ
်။ဟာအရင်ဆိုရပါခင်ဗျာအရင်သမရကြီးဥသိမ်းစိန်လက်ထက်ကနေပြီးတော့ညွှန်ကြားချက်ရာအကြံဖက်မှုတို့နိုင်ငံတော်တိစ္ဆာဖောက်ပြဲပုံကံမှုနဲ့တရားစွဲခံရတဲ့အမှုတွေမှာကျွန်တော်တို့လုံးဝတရားမျှတမှုမရပါဘူး။ဥပမာအပြင်ဥပဒေကတားမြစ်ထားတဲ့ရာဇဝတ်ကျင့်သုံးမှုတွေပုံမှန်160နှစ်ကျက်ဆိုတာရှိပါတယ်။ရဲထံထွက်ချက်ဟာတရားရုံးမှာတက်တည်ခံလုံးဝမဝင်ဘူး။ဒီတက်တည်ကိုတိုက်တန်စစ်ဆေးဖို့ကလွယ်ပြီးတော့မရဘူး။ဒါပေမဲ့အဲ့ဒီနိုင်ငံတော်တစ္ဆာထောက်ပြပုံကံမှုတွေမှာတရားခံကိုရဲနဲ့စစ်ထောက်တန်းကြီးကဖိကျောထားတဲ့စာမျက်နှာတွေအမြောက်များစွာသောထွက်ချက်တွေတနည်းအားဖြင့်ရဲထံဖြောင့်ချက်တွေကိုတရားရုံးမှာတက်တည်ခံပြန်တင်သွင်းပြီးတော့အဲ့ဒါတွေကိုကျွန်တော်တို့ကန့်ကွက်တဲ့အခါမှာလည်းဘယ်တော့မှမဟောမြင်နိုင်ဘဲနဲ့ဆက်ကြည့်နေတာအဖြစ်ဒါတရားဥပဒေစိုးမိုးမှုပိုင်းမှာအင်မတန်ရုပ်ဆိုးတဲ့အပိုင်းကြီးတစ်ခုဆက်လက်တည်ရှိနေတယ်ဖြစ်တယ်လို့ကျွန်တော်ပြောပါမှာပ
ါဟုတ်ကဲ့ရဲမှာပြတဲ့ဖြောင်းချက်ကတက်တကံမဝင်ဘူးဆိုတဲ့ကိစ္စမျိုးကိုတည်ဝင်လောလောဆယ်မှာကျင့်သုံးနေကြရတယ်ဆိုတော့ဥပဒေနဲ့ဖြောင်းချောင်ကြီးဆန့်ကျင်နေတာပေါ့အဲ့ဒီဟာမျိုးတွေကြတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်တို့ရာစစ်တပ်တို့ဘာလို့လဲဘယ်သူနဲ့မှညှိနှိုင်းရမလို့ပဲနဲ့သမ္မတအနေနဲ့အမိန့်ထုတ်ပြီးပြင်နိုင်တဲ့အခြေအနေရှိလားဆရာ
ကျက်ကမရာတော့တိုင်းပြည်ရဲ့စစ်တေပုဂ္ဂိုလ်ရဲ့အားလုံးကိုကျွန်တော်တို့တုံ့ပြန်နေတဲ့အမိသားရှိပါတယ်။တရားရုံးတွေကိုသမရာနေပြီးတော့ဖွဲ့စည်းပုံစံတွေအားဖွင့်အနာကိုတုံးပြီးတော့သူ့အကာအကွယ်ပေးနေဥရမင်းကြီးတုံ့ချက်ပါဆိုတော့ဖြစ်နေ
။ဥချဆန်တာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာအရေးသုံးသပ်ချက်ကိုအခုလောဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတိနေ့မနေ့ခင်မှာနားဆင်နိုင်ပါလိမ့်ရှင်။အခုစနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင
်။ဆရာဆရာရှင်ပြည်ပပြပါစေခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာတိုင်းဝိုင်းမှာတာဝန်သိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမဲ့ပြုကြောင်းနိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအစိုးရတပ်တန်းနှစ်နှစ်ပြည့်မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။တချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီလျှောက်လိုက်ရင်နိုင်ငံကသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဖွံ့ဖြိုးတိုးတက်ဖို့အားယူနေရစေမြန်မာနိုင်ငံအနေနဲ့နိုင်ငံကတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတည်ဆောက်သင့်ပါလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမက်ဆက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီရီကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
် VOA American တန်ရက်တိုက်ရိုက်လေးလိုက်ဆွေးနွေးကစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုက်ဆွေးနွေးကမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American တန်ရက်ဗုဒ္ဓဟူးနေ့ညပိုင်းအသံလွှင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်တစ်ပတ်အတွင်းအကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေပါတယ်ရှင်။
ပါကျွန်တော်မင်္ဂလာပါဗျာ VOA ရဲ့အပတ်စဉ်အားစားကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Arsenal နီးပြ Arsenal Wenger နဲ့ Arsenal အသင်းရဲ့အခြေအနေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Arsenal နီးပြ Arsenal Wenger ဟာ1996ခုနှစ်ကတည်းက Arsenal အသင်းကိုကင်တွယ်လာခဲ့တာဖြစ်တာကြောင့်အခုဆိုရင်တက်တန်းအားဖြင့်22နှစ်ရှိသွားပြီဖြစ်ပြီးတော့ Premier League ပွဲစဉ်အကြီးအကျယ်အများဆုံးကိုကင်တွယ်ထားတဲ့နီးပြလည်းဖြစ်ပါတယ် Wenger ရဲ့ Arsenal အသင်းဟာအမပေးချန်ပီယံဆုကိုတော့2004မှာနောက်ဆုံးကြိမ်ရခဲ့ခြင်းကစပြီးတော့အလန်းဝင်နေကြတာဖြစ်ပါတယ်။အခုနေ့ဘောလုံးရာသီမှာဆိုရင်လည်းအာဆနောအသင်းဟာထိပ်ဆုံးလေးသင်းနဲ့မှမပါပဲအဆင့်6နေရာမှာရောက်နေတာကြောင့်တချို့အာဆနောပရိသတ်တွေကဝန်ကားနှုတ်ထွက်ပြီးဖို့တောင်းဆိုတာကြီးလည်းပို့ပြီးတော့ကြဲကြဲလောင်လောင်ဖြစ်လာနေပါတယ်။ဒါကြောင့်အာဆနောနဲ့နီးပြအာဆန်ဗင်ဂါရိုရဲ့
အနာဂတ်အခြေအနေနဲ့ပတ်သက်ပြီးတော့သောကဖော်လိုဂျာနယ်ရဲ့အရေးအကြောင်းကိုကျွန်တော်မျိုးရန်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်အာဆနယ်အသင်းကဒီနှစ်မှာတော်တော်လေးရုန်းကန်နေရပေါ့နော်ဆိုတော့ဘာကြောင့်အဲ့လောက်ထိဒီအာဆနယ်အသင်းကအခုလိုမျိုးရုန်းကန်ရတဲ့အနေအထားဖြစ်နေတာလဲ
အဲကျွန်တော်အမြင်ကတော့အာဆနယ်ကဟိုမူဝါဒမှားနေတယ်ပြီသူ့မူဝါဒကပတ်စံဝေကိုတိတ်မတော့ဘူးဒီအမျက်တွေရဖို့ပဲစဉ်းစားမယ်အဲ့တော့သူကကစားသမားဖြစ်ပြီးဒီဘက်မှာသူကဟန်ကြတော့ပဲလို့သူဘာမှမဝါလို့သူလူငယ်မူဝါဒကိုထားတယ်လူငယ်မူဝါဒလူငယ်နဲ့မတက်တော့ဟိုလူငယ်ဘာတယောက်နှစ်ယောက်တော့ပဲတက်လာအဲ့ကြောင့်မသူကဖြစ်ရတာရတယ်အဆင်မပြေမူဝါဒမှားပြီပဲသူကမပြောင်းလို့အဲ့တော့ပြိဿကြီးကဒေါ်လာဆိုတဲ့သူကကျွန်တော်တော့
ဘန်ကာအနေနဲ့ရောဘလို့လုံးတင်တယ်လေအခုလက်ရှိအနေအထားရပေါ့
ကျွန်တော်မြင်တော့ဝင်းကားအနေနဲ့သူ့မူဝါဒကိုပြောင်းလဲတဲ့နဲ့သူအနေနဲ့အောင်မြင်မှုတစ်ခုခုရယူဖို့အတွက်သူတော်လေးရင်းနှီးမြှုပ်နှံရအောင်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီမှာမန်စီးတီးဆိုတော့ငွေသုံးတယ်။အဲချယ်ဆီရဲ့ငွေသုံးတယ်။ဒါမှမဟုတ်ချယ်ဆီတို့မန်ယူငွေသုံးတဲ့အသင်းတွေတော့မှမန်စီးတီးတော့မသုံးပါဘူးလို့သူတို့ကတွေးကြော်နေကြ။အဲ့တော့အဲ့လိုအသင်းတွေကတော့အဲ့လိုဖြစ်နေပြီဆိုရင်အာဆင်နယ်ကငွေမသုံးမှုသုံးတော့သုံးတယ်။ဒါပေမဲ့ဒီအသင်းတွေတော့မသုံးဘူး။ဟိုမန်စီးတီးတော့မပြောနဲ့မန်စီးတီးကအကြနေတဲ့အသင်းတွေတော့မသုံးဘူးဆိုတော့အာဆင်နယ်အချင်းကငွေမသုံးဘူးလို့ပဲကျွန်တော်တို့ပြောကြတယ်။တင်းတဲ့အောင်မြင်မရတော့ဘူးဆိုရင်တော့မူဝါဒမှားပြီ။ဒါပေမဲ့သူတို့ကပြင်းစင်တဲ့အရေးရောင်လည်းမရှိသလိုစူပလာကြောင့်ပြနိုင်တော့တဲ့အရေးရောင်လည်းမရှိတဲ့တကောင်ကိုကျွန်တော်ကတော့သူမှားရုံနေတယ်လို့ပဲကျွန်တော်ကဆိုပြလိုက်တာ။ဟုတ်
တယ်။ဆိုတော့တုံးမယ်ဆိုရင်တော့တုံးနိုင်တဲ့အနေအထားမျိုးရှိလား
။အဲကျွန်တော်တို့ရနေပြီးတော့တင်းနေဆက်ကြည့်ရတော့တော့တုံးနိုင်တော့တဲ့အနေအထားမျိုးရှိတယ်။သူတို့ကဝင်ဝင်ပိုင်းမှာဆိုရင်လည်းအသင်းဥရောပအသင်းတွေနဲ့ဆင်နိုင်တဲ့ဝင်ဝင်အမျက်ကြီးအဲဒေါက်တာတွေရတယ်now sanaw lo club bin sin sin ma so le arsenal ma nei a nei lo ja wo sanaw lo club 90 lo the ma lo arsenal a nei ba ni le
pyo wa me so no di arsenal a di gaza thama ri kho ra ri le shi le bya aku so yin le di aubameyang lo di mkhitaryan lo so ra ga di pyo wa me so yin de ke kaun ne gaza thama ri ba so di ja de ma be tu lo ga set pi lo yong kan ni ya de so lo a tin ma yo di gaza thama a pai ma ဘယ်လိုနေရာတွေကလိုနေလဲ
ကျွန်တော်မြင်ဟိုဟာဒီအော်ဘာမီယန်ဆိုရင်စောကြီးကသူခေါ်အောင်အခုမှသူကအစမ်းဆက်ထွက်တဲ့ဟာကိုသူကအော်ဘာမီယန်ကိုသူခေါ်ရဲဆိုတော့ကသူ့အမိနဲ့ပြည်သူတူလို့ဆန်းပြီးတော့ဟိုသူ့ပါဝါတစ်ခုအတွက်သူအဖားဖြစ်တဲ့သဘောတော်လို့ပဲကျွန်တော်ထင်ဒီကစားသမားရာဒီစားရသူခေါ်အောင်ဇန်နဝါရီဈေးပတ်မှာဒီလိုမျိုးပတ်သက်နေတုံးတာအိမ့်တယ်မရှိဘူးအစောကြီးရာဒီစားရကလာဘလန်ဒီချာဒီဒီဆမ်စန်ချိုဒါဆုံးမဆုံးနိုင်ဘယ်လိုလုပ်မလဲ။အိုဇေးကိုစာချုပ်မဆုံးနိုင်ဘယ်လိုလုပ်မလဲဆိုတာပြင်ဆင်တော့။ဒါအဲ့လိုမပြင်ဆင်တော့။ပြီးတော့မှစန်ချိုပေါ်ပြီးတော့မှဟိုဘာမင်းအောင်ခေါ်ရဆိုတော့ကျွန်တော်မြင်တော့လုတ်တင်လုတ်တဲ့ဆိုလို့ဟိုခံကြလို့တယ်လို့မြင်တယ
်။အာဆနယ်ရဲ့ဟိုမှာအသင်းကိုပြန်ကြည့်မယ်ဆိုရင်လည်းသူခံစစ်ပိုင်းကတော်တော်လေးအားနေတယ်ဆိုပြီးတော့သုံးသက်တာတွေရှိတယ်။ခံစစ်ပိုင်းကိုပြုပြင်တင့်တယ်လို့ရောမမြင်မိဘူးလား။
အကစားပိုင်းကိုပြည်တွင်တင်လေဆိုတော့အဲအဲဒီဝင်းတော့အောင်မြင်ခဲ့တဲ့ကာလရေမှာခံစစ်မှု၄ရောင်မှာကျွန်တော်တို့ဘိုးကံစစ်မှုကအဲစန်ထရယ်ဒီဗန်နာမှာ၄ရောင်မှာအနည်းဆုံး၃ရောင်ကတော်တော်လေးကိုကမ္ဘာဆင်းပြီအခုရှိရဲ့ဘိုးကံစစ်မှု၄ရောင်မှာက၅ရောင်လောက်ပဲကမ္ဘာဆင်းပြီတန်းနဲ့၅ရောင်ကကမ္ဘာဆင်းပြီအဲ့တော့ခံစစ်ပိုင်းရောအပြည့်ပြင်မှာကျွန်တော်မြင
်တော့ဒီနှစ်မှာပဲထူးထူးခြားခြားပဲဒီအာဆနယ်အသင်းဟာဆိုရင်လေသူဝန်ကဲကင်လိုက်တဲ့တတန်းလျှောက်မှာစိုးစုံဆိုပြီးတော့ပြောနေကြတယ်အဲ့ပုံမှာရောမပြောချင်လေဘလို့
အဲ့ပုံကျွန်တော်အစိုးစုံလို့ပြောတဲ့ခါမှာကျွန်တော်တို့ကဟိုသူနှုတ်ဆန်နေလို့လားရောပြန်နေလို့လားအစ်တင်ရရပြည်မယ်ဆိုတော့ဟုတ်တယ်ကွာဘာကြောင့်လဲဆိုတော့သူကအရင်ကနံပါတ်၄ဝင်အောင်စိုးစားရတယ်လေအဲ့နံပါတ်၄ကိုပေါ်တော့မှာဟိုကျွန်တော်တို့ online ပုံမှာတော့ပြောင်းကြတယ်သူမနေ့ကတံပြန်လေးမရဘူးဆိုတော့ကဒီချိန်လေးတော့မှမဟုတ်ဘူးသူကပြီးရင်ငါးဝဲတော့အတူပါမှာချိန်လေးဆိုတော့အခုကတော့ပတော်လေးကိုဒုတိယရောက်ဒီကစပြီးတော့ပြိမကြာခင်မှာပဲသူကဟိုပေါ်ဝါဖြစ်တင်ရတဲ့အချိန်မျိုးရောက်နေတယ်အဲ့တော့ပြိတဲ့ရဖြစ်တင်တာဒီဒီရာပြာသူ့ရဲ့အစိုးရတော့ရာပြီဆိုတော့ကျွန်တော်ကအဆက်လက်ဒီရလက်ဒီအကြကျွန်တော်တော့ထောက်တယ်
ဝန်ဂါနဲ့ဒီအာဆနယ်ရဲ့အနာဂတ်ကိုရောဘယ်လိုမြင်လဲဝန်ဂါထွက်ပေးပါဆိုပြီးတော့တောင်းဆိုတာတွေလည်းပို့ပြီးတော့ကြဲကြဲလောင်လောင်ဖြစ်လာတယ်ဆိုတော့ဒီစာချုပ်သက်တမ်းကုံရင်ပဲဖြစ်ဖြစ်ဒါမှမဟုတ်ဒီဘောလုံးရာသီကုံရင်ပဲဖြစ်ဖြစ်အာဆနယ်နဲ့ဝန်ဂါတို့လမ်းခွဲမဲ့အနေထားမြင်ပြီလား
မကျွန်တော်တို့မမြင်ဘူးကြာကျွန်တော်မမြင်ဘူးဆိုတော့ကတကယ်လို့ဒီကြီးရဲ့ယူရိုပါလီမှာသူဟိုတော်ခုမရအောင်ဘူးချန်ပြန်ပြီးဝင်မဲ့မရအောင်ဆိုတော့သူလမ်းခွဲမှာမဟုတ်ဘူးကျွန်တော်အမြင်တော့ဒီအဘိုးဘိုးကသူ့ရဲ့ရန်ဘောကြောင့်သူကဘိုးဘိုးကိုတော်တော်ပိုင်တယ်လို့ကျွန်တော်အမြင်အဘိုးဘိုးကတူတော်သူ့ကိုဝင်းမဖယ်ရဲ့အနေအထားမှာသူ့ကိုစာချုပ်တစ်ထုတ်လိုက်ပြီးဆိုတော့သူ့စာချုပ်အတိုင်းပဲသွားမယ်ထင်တာပဲနောက်ဆုံးကြားလို့လေးစားမှုရအောင်ပေါ့ဒါကတော့မရှိသူ့ထုတ်လိုက်တယ်ဆိုတော့မျိုးတော့ဘိုးဘိုးကလုပ်မယ်လို့ကျွန်တော်မြင်အစနပြိတ္တာကဘလောက်ပဲ on on သူကတော့
စာချုပ်တက်တန်းကုံဝိုင်းရောအာဆနယ်နဲ့ဗင်ဂါနဲ့ပြီးတော့လက်တွဲတင်တယ်လို့မြင်လားဒါမှမဟုတ်နီးပြားတယောက်ကိုခေါ်တင်တယ်လို့မြင်လား
ကျွန်တော်ကတော့နီးပြားတယောက်ခေါ်တင်အာဆနယ်ပြိတ္တာကိုတော့ကျွန်တော်ခံစားပြီးပြောရရင်တော့အာကျွန်တော်တို့အပြောင်းလဲတော့လို့ပါသူ့ကိုအပြောင်းလဲတော့မှဖြစ်တော့ဘာကြောင့်လဲဆိုတော့ကစားသမားတွေဗင်ဂါကပေါ်ဆာလာတယ
်သူ့နေရာမှာရောဘသူနဲ့အစားထိုးတင်တယ်
အဲတော့လည်းတော့ကျွန်တော်ကြားသမောက်တော့ဂျာမနီသင်းကြီးပြကျွာချင်သူကဒီဘက်ဆောင်ဖြစ်နေတယ်။အခုတင်းမှာလည်းဂျောင်းဂျာသမောက်ကြီးကလည်းရှိနေတဲ့အခါကျတော့ကျွန်တော်အမြင်တော့တိုးတယ်နေပ
ြ။ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့အားကစားသတင်းလွှာကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပို့ဖို့လိုတဲ့နားဆင်လိုတဲ့တည်သူချင်းတွေတောင်းယူလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါရဲ့ရှင်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုဆက်သွယ်နိုင်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803တို့ကနေနားဆင်နိုင်ကြပါတယ်။ VOA American တန်ရဲ့ပုံတဟုနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဗုဒ္ဓဦးနေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင
် Facebook အမှုဆောင်ရရှိချုပ် Mark Zuckerberg ဟာ American လွှတ်တော်ကော်မတီရှေ့မှမှလာရောက်အစ်စ်ခံမှုရှိပါတယ်ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင် Facebook 30သူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုရယူခဲ့တဲ့ Britain ကုမ္ပဏီတစ်ခုဖြစ်တဲ့ Cambridge Analytica Analytica နဲ့ပတ်သက်ပြီးတော့ April 17ရက်နေ့မှာစစ်ဆေးခံရမှာဖြစ်ကြောင်းအောက်လွှတ်တော်စွန့်ရင်တဲ့ကုမ္ပဏီကော်မတီကဒီကနေ့ပြောလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့ American ပြည်အောင်စုက50ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်သွားမယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။ American ဘက်ကတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ဆောင်ရွက်ပြီးတရုတ်ဘက်ကလက်တုံ့ပြန်လာပါ။ပေပီဇက်လေးရင်နဲ့ကာဆာရာတွေအပါအဝင် American သွင်းကုန်16မျိုးအပေါ်အခွန် 25 ရာခိုင်နှုန်းတိုးကောက်မှာပါ။အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒက်စ်ပြည်နယ်မှာသွင်းလာနေကအာဖဂန်လေတပ်ရဲ့တိုက်ခိုက်မှုကြောင့်ရသား5ဦးထက်မနည်းပါဝင်ဆစ်သွေးကျ35ဦးသေဆုံးသွားတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတော့ဒီတာလီဘန်အကြမ်းဖက်သမားတွေကိုပြစ်မှန်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့သေဆုံးသူတွေထဲမှာခေါင်းဆောင်ဆင့်9ဦးလောက်ပါတယ်လို့ပြောပါတယ်။တာလီဘန်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့အာဖဂန်နစ္စတန်တပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းစာတင်ကြောင်းဒါမှမဟုတ်အစ္စလမ်ဘာသာရေးကျောင်းတွေထိမှန်ခဲ့ပြီးဘာသာရေးဆရာကျောင်းသားနဲ့အရသားတရားလောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးရီးယားနိုင်ငံကအမေရိကန်စစ်တပ်တွေပြန်လည်ခေါ်ယူဖို့အချင်းကျောက်ပြီလို့ပြောဆိုထားတာနဲ့ပတ်သက်ပြီးတော့အခုတစ်ခါထပ်လောင်းအတည်ပြုပြောကြပါရစေ။အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ပြန်သုံးသပ်ဖို့တိုက်တွန်းနေတဲ့အချိန်မှာပဲသမ္မတကအခုလိုထပ်မံပြောကြားလိုက်တာပါ။
ဗုဒ္ဓဦးနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်အောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဘတ်စကိုဘောလာရစ်ဖြစ်ပါလိမ့်ရှင်။မနက်ဖြန်ကြာသပတေးနေ့မနက်ဖြန်6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.